Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ28ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းဦးပါညနာဆင်းရမယ့်တဲ့နေ့တွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ပွဲခဲ့မှုအတွက်စုံစမ်းစစ်ဆင်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကနေထွက်ဖို့ကော်မတီအုပ်ချုပ်ကညှင်းဆုပ်လိုက်ပြီးနောက်မှာပဲဒီသတင်းပတ်သက်ပြုလုပ်မဲ့အစည်းအဝေးတွေအားလုံးကိုကော်မတီကဖျက်လိုက်ပါတယ်။မချမ်းရင်ကတိုင်းသားလက်နက်ကင်ဖွဲ့ရင်းနဲ့လက်နက်ကင်ပြစ်ခတ်တွေဖြစ်ပွားရမြန်မာနိုင်ငံနယ်စပ်မှာတရုတ်စစ်တပ်ကဒီနေ့ပဲစစ်ရေးလေ့ကျင့်မှုတွေလုပ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေနဲ့မြန်မာဆိုင်ရာသတင်းတွေကိုကိုဝင်းမင်းနဲ့တို့ညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ဆိုင်ရာသတင်းပေးပို့ချက်ကိုအရင်ဆုံးတင်ပြပေးမှာပါ။တ
ရှောင်းတန်ရဲ့ပြည်သူတွေရဲ့လူအချက်တွေကိုကျွန်တော်တို့အတတ်နိုင်ဆုံးဖြစ်ပြီးမယ်။အဲ့လိုဖြစ်ရတဲ့နေရာမှာအနာဂတ်ကိုကြည့်ပြီးတော့ကျွန်တော်တို့ဖြစ်ပြီးပါ။ကျွန်တော်တို့ကဘယ်လိုပဲ
ဒေါအောင်ဆန်းစုကြည်ပါရှင်မကြခင်မှာနားဆင်ချင်ရမှာပါ။ဒီနောက်မှာတော့ရှမ်းပြည်တလွှားကစစ်သတင်းတွေဂျားပြတ်ရွေးကောက်ပွဲအခြေအနေနဲ့တန့်စင်တဲ့စွန့်အင်ဆိုင်ရာစီမံကိန်းကြီးတစ်ခုအကြောင်းကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနစ်ညာချန်ထက်ရိုက်လေးလိုက်အစီအစဉ်တို့မှလည်းဆွေးနွေးကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါအောင်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ပက်ခဲ့မှုအတွက်စုံစမ်းစစ်ဆင်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကနေထွက်ဖို့ဒီမိုကရက်ကူဇယ်ရီရဲ့တောင်းဆိုမှုတွေကိုကော်မတီဥက္ကဋ္ဌဒဗင်ညူးနက်စ်ကညှင်းဆန်လိုက်ပြီးနောက်ဒီသတင်းပတ်မှာပြုလုပ်မဲ့အစည်းအဝေးတွေအားလုံးကိုကော်မတီကဖျက်လိုက်ပါတယ်။ကော်မတီဥက္ကဋ္ဌညူးနက်စ်ကတော့နိုင်ငံရေးရွေးချယ်တဲ့လူတွေချမ်းမှာအမျိုးမျိုးပြောနေတာဖြစ်တဲ့အကြောင်းယာရုကနှုတ်ထွက်ပေးဖို့ကော်မတီဝင်2ဖြစ်တဲ့ဒီမိုကရက်ပါတီအောက်လွတ်တော်မှအတန်းစကစ်ဖာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်မှာပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဒီမိုကရက်အောက်လွတ်တော်မှစကစ်ကတော့နှစ်ပေါင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့တဲ့ကော်မတီဥက္ကဋ္ဌကိုထွက်ပေးဖို့တက်တွန်းချက်ကိုသူ့အနေနဲ့လွယ်လွယ်နဲ့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနဲ့ကော်မတီဥက္ကဋ္ဌတူအနေနဲ့စုံစမ်းစစ်ဆေးမှုကိုမှန်မှန်ကန်ကန်နဲ့ဦးဆောင်မှုမပေးနိုင်ရင်အများပြည်သူအနေနဲ့ယုံကြည်မှုရှိမှာမဟုတ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်ထောက်လှမ်းရေးအမတ်မတင်ဂျာပြတ်ထောက်လှမ်းတာခံခဲ့ရကြောင်းကော်မတီဥက္ကဋ္ဌညူနက်စ်ကပြီးခဲ့တဲ့သတင်းပတ်ထဲထုတ်ဖော်မပြောမီသတင်းစီရင်ခံမဲ့သူနဲ့အင်ဂျီရောဝင်းအတွင်းတွေ့ဆုံကြောင်းလဲသူ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Jack Langer ကပြောဆိုထားပါတယ်။စင်ငါစာတင်ပြတဲ့သတင်းတွေကိုလေ့လာကြည့်ရှုဖို့လုံခြုံတဲ့နေရာဖြစ်အင်ဂျီရောမှာတွေ့ဆုံတာဖြစ်ကြောင်းလဲကော်မတီဥက္ကဋ္ဌရဲ့ပြောခွင့်ရသူကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုထားတာပါ။အစောပိုင်းမှာတော့ကော်မတီဥက္ကဋ္ဌ Newness ကတွေ့ဆုံတဲ့နေရာကိုထုတ်ဖော်ပြောဆိုတာမျိုးမရှိသလိုသတင်းစီရင်ခံစုတင်ပြသူကဘသူဆိုတာကိုလည်းအခုထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ Republican အလို့တော်မှ Peter King ကတော့ကော်မတီဥက္ကဋ္ဌရဲ့လိုရတဲ့မှာအမှားယွင်းမရှိတဲ့အကြောင်း VOE ကိုပြောပါတယ်။ Democrat ထက်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ကော်မတီဥက္ကဋ္ဌ Newness နေရာမှာလူစားထုတ်ဖို့လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုတောင်းဆိုထားသလို Democrat Party အလို့တော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့အ ਨੇ ဆုံးအစ်င့်အနေနဲ့ American ရွေးကောက်ပွဲမှာ Russia ရဲ့စစ်ပက်မှုတွေကိုစုံစမ်းစစ်ဆေးရမှာကော်မတီဥက္ကဋ္ဌမှာပါဝင်တင်မှုဆိုပြီးပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ထောင်စုအစိုးရကိုထိရောက်တဲ့စီးပွားရေးလုပ်ငန်းတစ်ခုလိုလဲပတ်နိုင်ဖို့သူ့သမတ်ကိုဦးဆောင်ဖို့တာဝန်ပေးလိုက်ပါတယ်။သမ္မတထရမ့်ရဲ့သမီးအီဗန်ကာရဲ့ခင်ပွန်းဒုတိယမျိုးဆက်အင်ချမ်းမြေလုပ်ငန်းရင်းနှီးမြှုပ်နှံသူဂျယ်ရက်ကူရှနာကိုအင်ဂျူဒေါ်ရဲ့အမေရိကန်တီထွင်စမ်းသပ်မှုရုံးတင်မှာဦးဆောင်ဖို့တာဝန်ပေးလိုက်တာပါ။မနေ့ကပုံမှန်လုပ်တဲ့အင်ဂျူဒေါ်သတင်းစာရှင်းလင်းပွဲမှာအသက်36နှစ်အရွယ်ကူရှနာအနေနဲ့ဒီပြည်ပြင်ပြောင်းလဲရေးလုပ်ငန်းကြီးကိုတာဝန်ယူဖို့အရေးချင်းပြည့်မီပါမလားလို့မေးခွန်းတွေမေးရမှာအင်ဂျီတော်ပြောခွင့်ရကပြန်ဖြေဖို့ညှင်းဆိုခဲ့ပါတယ်။အခြားအရေးပါတဲ့ကိစ္စတွေကိုလည်းကုရှနာကိုတာဝန်ပေးထားပြီးသားဖြစ်ရမှာအရှိလေပိုင်းငင်းချင်းလုပ်ငန်းစဉ်အတွက်နဲ့တရုတ်နဲ့မက္ကဆီကိုလိုနိုင်ငံမျိုးအတွက်သူ့ရောက်ခမကြီးထရမ့်ကိုဥဆောင်ချံပေးဖို့လည်းပါပါတယ်။အင်ဂျီတော်ပြောခွင့်ရရှွန်စပိုင်ဆာကစပန်ဆာကဒီကအခုဒီကိစ္စတွေအားလုံးကအရေးကြီးနေတယ်အစိုးရရန်တရားကခင်းနောက်ကျကြံနေခဲ့တဲ့အခါကျတော့အမေရိကန်ပြည်သူတွေအတွက်အလုပ်ကြီးမပြုတ်နိုင်တော့ဘူးဒါကြောင့်ဘလို့နီးသစ်တွေနီးပညာတွေထည့်သွင်းမလဲဆိုတာအရေးကြီးလာနေပြီလို့ဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဘရက်ကူဝါမလက်ထက်မှာပြတ်ထန်ထားတဲ့ပတ်ဝန်းကျင်ထင်းသေးရေးစည်းမျဉ်းတွေကိုဖျက်သိမ်းမဲ့အမိန့်ချက်ကိုဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်မဲ့အကြောင်းသမ္မတအင်ပြည်တော်တာဝန်ရှိသူတွေကပြောပါတယ်သမ္မတအမင်းကြောင့်ကမ္ဘာရာသီဥတုပေါ်လူတွေရဲ့လုံရက်တွေကနေရိုက်ခတ်လာနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီရဲ့နှစ်ခုကြားအခြေတင်ညှင်းကုန်နေရာတွေတကြောပြန်ပေါ်ပေါက်လာသလိုရာသီဥတုဆိုင်ရာသဘောတူညီချက်တွေရရှိဖို့ဆက်စုနှစ်တွေနဲ့ချီပြီးတစ်ကမ္ဘာလုံးတိုင်းတာနဲ့ဝန်ဝင်ကြိုးပမ်းမှုတွေလက်လွတ်ဆုံးရှုံးမှာစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ် အမေရိကန်သမ္မတရဲ့အမင်းကြောင့်ကျိုးပန်းကင်းသမီးအားလုံးပျက်စီးလိမ့်မယ်လို့အများကမြင်နေတယ်လို့သိပ္ပံပညာရှင်တွေလည်းသဘောကျမှာမဟုတ်ဘူးလို့ကမ္ဘာအုပ်စိုးလောပျက်စီးမှုနဲ့ပတ်သက်တဲ့သုတေသနလေ့လာချက်ကြောင့်1995ခုနှစ်မှာနိုဘယ်ဆုရရှိထားတဲ့နယ်သာလန်နိုင်ငံကသုတေသီပေါ်ခရူဆန်က VOE ကိုပြောပါတယ်စီဝါရေးအတွက်အထူးအရေးယူထုတ်ပြန်လိုက်တဲ့အမေရိကန်ဟာပတ်ဝန်းကျင်ကိုထင်းထင်းဆောက်ရှောက်ရင်အမေရိကန်မှာစွန့်ရင်တွန်းမြင့်ထွက်လို့သွားနိုင်မှုသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းအင်ဂျီရောအစ်မြင့်ရရှိသူကဒေနောက်တွေကိုပြောဆိုပါတယ်စီဝါရေးခိုင်မာအားကောင်းတာဟာပတ်ဝန်းကျင်ကိုထင်းထင်းဆောက်ရှောက်ဖို့အကောင်းဆုံးနည်းလမ်းဖြစ်ကြောင်းလည်းအင်ဂျီရောအရာရှိကပြောဆိုခဲ့တာပါသမ္မတထရန့်ကတော့အရင်ဆိုရလက်ထက်ကပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုစန့်ကျင်တဲ့သဘောထားတွေကိုအချိန်ချင်းပြောဆိုခဲ့မှုပါတယ်သမ္မတယူကောက်ပွဲအတွက်မဲဆွယ်ချိန်မှာလည်းသမ္မတဟောင်းအိုဘားမားရဲ့တန်ရှင်းတဲ့စွန့်ရင်အစီအစဉ်ဟာအသုံးမချတဲ့မူဝါဒတရားဖြစ်တယ်လို့အလောက်ကင်တွေဆွေးရှုံးအောင်လုပ်တဲ့စီမင်းဖြစ်နေလဲဝေဖန်ခဲ့မှုပါတယ်
ကုလသမဂ္ဂလူခွင့်ရေးအကြီးအကဲကအီရတ်စစ်တပ်နဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေအနေနဲ့မော်ဆူမျိုးက IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နည်းပြဟာတွေပြောင်းရေးပြန်သုံးသပ်ဖို့တိုက်တွန်းလိုက်ပါတယ်လူခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရာဟက်ဟူစိန်က IS စစ်သွေးကြွတွေကအရက်သားတွေကိုလူသားဒိုင်းဖြစ်သုံးနေတဲ့မော်ဆူလိုနေရာမျိုးမှာလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေကိုအန္တရာယ်ကြီးစေမဲ့စစ်သွေးကြွတွေရဲ့ထောင်ချောက်ထဲကျသွားနိုင်တယ်လို့ထောက်ပြလိုက်ပါတယ်လူခွင့်ရေးမင်းကြီးဇာယီကဆက်ပြီးဒီအဆက်သွေးကြရတဲ့မဟာပြူဟာကသူတို့ကိုအကာအကွယ်ရဖို့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေကိုအကာအရံတတိုင်းတွေဖြစ်သုံးတာဖြစ်ပြီးဒါဟာတကယ့်ကိုတရေဘောကြောင်ပြီးသိခါမဲ့တဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ဒီနေ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာလူခွင့်ရေးမင်းကြီးကအခုလိုမိုးဆူးအခြေအနေမျိုးမှာလေကြောင်းတိုက်ခိုက်မှုနီးပြည့်ရဲ့အကြောင်းအရသားတွေသေချာအကြီးကျယ်ထိခိုက်ခံစားရတာတွေဖြစ်သွားနိုင်တယ်လို့ထုတ်ပြောလိုက်ပါတယ်ဒီမိုးဆူးမျိုးနောက်ပိုင်းတိုက်ပွဲတွေထဲမှာဖရိုင်လာ29ရက်ကနေအခုမတ်လ22ရက်အထိလူပေါင်းအနည်းဆုံး308ဦးသေဆုံးခဲ့ပြီးနောက်ထပ်283ဦးလည်းဒဏ်ရာတွေရထားပြီးသားဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီသေချာဒဏ်ရာရမှုရေအတွက်ကမော်ဆူမျိုးနောက်ပိုင်းတိုက်ပွဲတွေမှာပါတဲ့ဗတ်အားလုံးကြောင့်ဖြစ်ပြီးအီရတ်တပ်တွေမဟာမိတ်လေကြောင်းတိုက်ခတ်မှုတွေနဲ့ IS စစ်သွေးကြွဘုံကျဲတာဘုံထောင်တိုက်ခတ်တာအားလုံးပါတယ်လို့ကုလသမဂ္ဂကထုတ်ပြောတာပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေနဲ့အီရတ်တပ်တွေကနေလူသေချာများတဲ့မတ်လ18ရက်နေ့တိုက်ပွဲအပါအဝင်မော်ဆူးမှာအရသာများပြားတည်ခဲ့ရတဲ့အရေးကြီးတဲ့တိုက်ပွဲတချို့ကိုပြန်စစ်ဆေးနေတာအတွက်တော့ကြိုးစားတယ်လို့မင်းကြီးဇာယီကချီးကျူးခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ Your American တမ်းမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာသေးခင်ကတိုင်းသားလက်နက်ကင်ဖွဲ့ရည်နဲ့လက်နက်ကင်ပြပတ်တွေဖြစ်ပွားရာမြန်မာနိုင်ငံနယ်စပ်ဒေသမှာတရုတ်စစ်တပ်ကဒီကနေ့ပဲစစ်ရေးလက်ချင်းမှုတွေပြုလုပ်ခဲ့ပါတယ်။တရုတ်ပြည်သူတပ်မတော်ရဲ့နှစ်စဉ်စစ်ရေးလက်ချင်းမှုဒစိတပိုင်းဖြစ်တရုတ်နိုင်ငံတောင်ပိုင်းမှာကြီးစစ်တွေနဲ့စစ်ရေးလက်ချင်းမှုတွေပြုလုပ်ခဲ့ကြောင်းအစိုးရရဲ့စင်ဝါသတင်းကဖော်ပြလိုက်တာပါ။ကြီးရည်လေးပူတွဲစစ်စင်ရေးကိုတော့အမျိုးသားလုံခြုံရေးနဲ့နယ်စပ်ဒေသလုံခြုံရေးကိုရည်ရွယ်ပြီးလက်ချင်းခဲ့တာလို့လည်းစစ်စင်ရေးကိုကြီးကြပ်ကူကဲနေတဲ့တရုတ်စစ်တပ်ကဗိုလ်မှူးကြီးဖန်ရှင်ကပြောဆိုခဲ့ပါတယ်။စစ်စင်ရေးမတိုင်မီမြန်မာအာဏာပိုင်တွေကိုကြိုတင်အကြောင်းကြားထားခဲ့ကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။မြန်မာတပ်မတော်ကဝဲဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လည်းကတရုတ်နိုင်ငံနယ်စပ်ဒေသကတိုက်ပွဲတွေအပအဝင်တိုင်းရင်းသားဒေသကလက်နက်ကင်ပြပတ်တွေဟာတိုင်းပြည်ချုပ်ချယ်အာဏာကိုချင်းချောက်မှုတရားဖြစ်မနေ့တုန်းကတပ်မတော်နေအခမ်းအနားမှာပြောဆိုခဲ့ပြီးနောက်တနေ့မှာပဲတရုတ်နိုင်ငံကစစ်စင်စီးရီးလက်ချင်းမှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါတယ်
။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကဆန့်ကျင်တဲ့ကြားကပဲနျူကလ িয়ার လက်နက်တားမြစ်ရေးနိုင်ငံတကာသဘောတူညီချက်ရာရေးကုလသမဂ္ဂမှာမနေ့ကစတင်ဆင်းရဲညှိနှိုင်းနေပါတယ်။တားမြစ်ဖို့လူလားသူတွေကတော့နျူကလ িয়ার လက်နက်တွေကိုအသုံးပြုခဲ့မယ်ဆိုရင်ကြီးမားတဲ့ထိခိုက်ပျက်စီးမှုတွေကြုံရလိမ့်မယ်လို့မြင်ကြပါတယ်။သဘောတူညီချက်အတွက်ဆွေးနွေးညှိနှိုင်းမှုတွေစတင်ဖို့နိုင်ငံပေါင်း120ကျော်ကပြီးခဲ့တဲ့နှစ်ထဲမှာပဲမဲပေးထောက်ခံထားကြတာပါ။နျူကလ িয়ার လက်နက်တွေဟာလူသားတွေကိုချင်းချောက်နေတဲ့အနေအထားဖြစ်တည်ရှိနေပြီးအမြန်ဆုံးဖျက်သိမ်းဖို့အရေးတကြီးလိုနေပြီလို့လည်းလက်နက်ဖျက်သိမ်းရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကင်မွန်ဆူးကပြောပါတယ်။နျူကလ িয়ার ပါဝင်မဟာပြည်မောင်းလက်နက်တွေပိုင်ဆိုင်ဖို့မယံမနာကြိုးပမ်းမှုတွေဟာတကယ်တမ်းလုံခြုံမှုမပေးစွမ်းနိုင်ပဲလက်နက်ပြန်ဆိုင်မှုအသစ်တွေကိုဖန်တီးပြီးဒေသတွင်းနဲ့ကမ္ဘာတဝန်းတင်းမာမှုတွေပေါ်ပေါက်စေတယ်လို့လည်းသတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်ပြင်သစ်နဲ့တခြားနိုင်ငံပေါင်း20လောက်ကတော့တင်းလာနေမှာပဲတာမြင့်ချက်ကိုဆန့်ကျင်တဲ့သဘောထားတွေကိုပြောခဲ့ကြပါတယ်။ရုရှားနဲ့တရုတ်တို့ကလည်းသဘောတူညီချက်ရေးဆွဲရေးအစိုးပြချက်ကိုဆန့်ကျင်ခဲ့ပြီးဆွေးနွေးပွဲမှာမပါခဲ့ကြပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ကီဟယ်လီကတော့ပြည်သူလူထုလုံခြုံရေးအစိုးရတွေရဲ့တာဝန်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဂျပန်ကိုယ်စားလှယ်ကလည်းမြောက်ကိုရီးယားရဲ့မကြသေးခင်တုန်းကနျူကလ িয়ার နဲ့ပယ်ထိန်ဒုံးစမ်းသပ်မှုတွေဟာ ဒေတာရင်းနဲ့ကဘာကြီးလုံခြုံရေးဘော်လက်တလောချင်းချမှုအဖြစ်ထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအလဲအိုင်းမှာတွေ့ရှိခဲ့တဲ့အလောင်းနှလောင်းဟာကုလသမဂ္ဂစုံစမ်းစစ်ဆေးအရာရှိနှုတ်ဖြစ်နိုင်ကြောင်းကွန်ဂိုအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ခါဆိုင်အလဲအိုင်းဒေသမှာလူမျိုးအမျိုးသားနဲ့အမျိုးသမီးတူတူရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတာဖြစ်တဲ့ကြောင်းကွန်ဂိုအစိုးရပြောခွင့်ရသူလမ်ဘတ်မန်တေက VOE ကိုပြောဆိုခဲ့တာပါအလောင်းတွေဟာလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တွားရောက်ရာကမလ12နှစ်ကလေးကပျောက်ဆုံးနေတဲ့ကုလသမဂ္ဂကျွမ်းကျင်သူမက်ကယ်ရှက်နဲ့ဇာရဲကတာလန်တို့ဖြစ်နိုင်တဲ့အကြောင်းလဲပြောခွင့်ရသူကပြောဆိုပါရတယ်။နောက်ထပ်လူတစ်ယောက်ရဲ့အလောင်းကိုလည်းထပ်မံတွေ့ရှိထားပြီးကုလသမဂ္ဂအရာရှိနှုတ်ရဲ့ယင်မောင်းဖြစ်နိုင်တယ်လို့လည်းသူကပြောပါရတယ်။အလောင်းတွေဟာဘသူဘဝတွေဖြစ်တယ်ဆိုတာကိုစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလဲပြောဆိုသွားခဲ့တာပါ။ကုလသမဂ္ဂအရာရှိတူဖြစ်တဲ့မက်ကယ်ရှက်ရဲ့ဖခင်ဖြစ်သူကတော့ဒေသတွင်းမှာပျောက်ဆုံးနေတဲ့တခြားလူတွေရဲ့သတင်းတွေကိုမကြားသိရတာကြောင့်ဒီအလောင်းတွေဟာတားဖြစ်သူမက်ကယ်ရှက်နဲ့ဇာရဲကတာလန်တို့ဖြစ်နိုင်ခြင်းများတဲ့အကြောင်း Facebook လူမှုကွန်ရက်မှာပြောဆိုခဲ့ပါရတယ်။အမေရိကန်နိုင်ငံသားမက်ကယ်ရှက်ဆွေနိုင်ငံသူဇာရာကတာလန်ကိုကိုနိုင်ငံသားယင်မောင်းအိုက်ဆက်ကာဘူရီနဲ့ဘယ်သူမှအတိအကျမသိရတဲ့မော်တော်ဆိုင်ကယ်သမားနှစ်ယောက်တို့ပျောက်ဆုံးသွားခဲ့ပြီးတဲ့နောက်မှာတော့ကိုကိုနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်သေဆုံးခဲ့တဲ့2014ခုနှစ်ကကရုသင်္ဘောနှမြုပ်မှုမှာပျောက်ဆုံးနေသူတူဖြစ်နိုင်တဲ့အလောင်းတစ်လောင်းကိုတွေ့ရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပြည်ခဲ့တဲ့သတင်းပတ်ထဲပြန်လည်ဆဲယူခဲ့တဲ့တမောပြက်ရှိရာနေရာမှာအလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်းတောင်ကိုရီးယားရေချောင်းသွားလာရေးဝန်ကြီးဌာနကပြောပါတယ်။အထက်တန်းကျောင်းသားအများစုပါဝင်ခီးတဲ့486ယောက်လိုက်ပါလာပြီးတောင်ကိုရီးယားနိုင်ငံအင်ချွန်မြို့ကနေဂျီဂျူးပန်းဖြေစခန်းကိုသွားနေတော့2014ခုနှစ်ဧပြီလထဲမှာကရုသင်္ဘောနှမြုပ်ခဲ့တာပါ။သင်္ဘောနှမြုပ်မှုကြောင့်လူပေါင်း304ယောက်သေဆုံးခဲ့ရပြီးတောင်ကိုရီးယားမှာအဆိုးဝါးဆုံးရေချောင်းမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါတယ်။2014နိုဝင်ဘာလမှာအဆိုးရွားကရဆိုင်းခဲ့ရတဲ့ရေရောက်ရှာဖွေမှုလုပ်ငန်းတွေအတွင်းအလောင်းကူလောင်းကလွဲလို့ကြံလောင်းတွေအားလုံးကိုရေပေါ်ကယ်ဆယ်ဝင်တဲ့နေ့ကဆယ်ယူနိုင်ခဲ့ပါတယ်။တင်ပေါ်နေမြုပ်မှုကြောင့်အစိုးရကရေပေါ်အခြေအနေတွေကိုခိုင်တရာမှာညံပြင်းမှုတွေကိုမိမောင်းထိုးပြမှာရောက်ခဲ့တယ်လို့အမြင့်တွယ်နေတဲ့အချင်းပြတ်ချဆမှုတွေလှုပ်ထုံးလုံနေအားနည်းချက်တွေလည်းထပ်ပေါ်လာခဲ့ရမှာမကြသေးခင်တုန်းကယာတုကဖယ်ရှားခံရတဲ့သမရဟောင်းပတ်ကွန်ဟေးပေါ်လူရည်ရဲ့မကျေနပ်ချက်တွေကြီးထွားလာစေခဲ့တဲ့အကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်။မတော်တဆဖြစ်ချိန်မှာတင်ပေါ်ကိုစွန့်ခွာထွက်ပြေးသွားတဲ့ဂရုတင်ပေါ်ကပတင်ကိုတော့ပော့ဆမှုနဲ့ထောင်နဲ့တစ်သက်ပေးခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Facebook ဆာမျက်နှာတို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကစစ်ပေးဆောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြည့်ဆည်းပေးသွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်တွင်စစ်ပေးဆောင်စခန်းကဒေသခံလူထုနဲ့တွေ့ဆုံစဉ်ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာမူတည်ပြီးပြောဆိုသွားတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင
်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကချင်လူထုအဖွဲ့အစည်းတွေဘာသာရေးခေါင်းဆောင်တွေနဲ့မြကြီးနားမြို့မှာတွေ့ဆုံတယ်လို့ဝိုင်းမော်မျိုးနဲ့အတွင်းကစစ်ရှောင်စခန်းတွေကိုလည်းတွားရောက်တာပါ NLD အစိုးရအနေနဲ့စစ်ရှောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြေရှင်းပေးသွားမယ်လို့ဒေါအောင်ဆန်းစုကြည်ကကတိပြုပြောဆိုလိုက်ပါတယ
်စစ်ရှောင်စခန်းရဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုသွားတော့အတက်နိုင်ဆုံးဖြေပေးမယ်အဲ့လိုဖြေတဲ့နေရာမှာအနာဂတ်ကိုကြည့်ပြီးတော့သွားဖြေပေးပါတယ်ဒါတော့ဘယ်လိုပဲပြောပါပါမှာကျမရဲ့ရည်ရွယ်ချက်ကတော့ကျမရဲ့အိမ်မက်ကတော့စစ်ရှောင်စခန်းတွေကိုရှောင်လာလို့မတွဲစားမရှောင်သားလို့ရောက်လာကြတယ်ရောက်လာတဲ့ပြည်သူတွေကမိမိတို့ရဲ့ရောက်ရောက်ပြန်သွားတဲ့အခါမှာငါပဲပြောပြောဒီစစ်ရှောင်ခန်းနဲ့စခန်းနဲ့မှာငါနဲ့ချောင်းနဲ့လောက်နေရတဲ့အတွက်အကျိုးအမြတ်တချို့တော့ရခဲ့တယ်ဆိုတော့ဒီမှာဖြစ်စေချင်ပါတယ်အရေးချင်းတချို့ပညာတချို့စိတ်ငြိစိတ်ထားတချို့အဲ့ဒီဘက်ကနေပြီးတော့အကျိုးအမြတ်ရှိခဲ့တယ်ဆိုတော့ဒီမှာတော့ကုကြည့်ချင်ပါတယ်
ဝိုင်းမော်မြို့နယ်မိုင်းနာနှစ်ချင်းစစ်ဆောင်စခန်းမှာစခန်းနေလူတို့နဲ့တွေ့ဆုံခြင်းအတွင်းဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောသွားတာပါအဲ့ဒီတွေ့ဆုံပွဲကိုတက်ရောက်တဲ့စစ်ဆောင်ဒုက္ခသည်တဦးကလည်းဒုက္ခသည်တွေရဲ့ဆန္ဒတွေကိုထင်ဟပ်တဲ့လူလားချက်တွေကိုအခုလိုပြောသွားပါတယ
်ပြည်တွင်းတိုင်းရင်းသားအချင်းချင်းတွေ့ဆုံစေမှုကိုအများဆုံးရပ်တန့်ပေးပါပြည်တွင်းတိုင်းရင်းသားအချင်းချင်းလေရင်သုံးပြီးတိုက်စစ်ဆင်မှုကြောင့်ပြည်သူများရဲ့ပျက်စီးဆုံးရှုံးမှုတွေကိုလည်းအများဆုံးတားဆီးပေးပါပြည်2017နောက်ပိုင်းတိုးချဲ့ထားတဲ့နှစ်ဖက်ရှိတဲ့တပ်စခါအလုံးကိုရုတ်သိမ်းပြီးပါရရွာဒေသပတ်ဝန်းကျင်မှာမြေမြို့မိုင်းအပါအဝင်အနေရပြုနိုင်သောအရာအလုံးကိုရှင်းပေးပါအကြောင်းအမျိုးမျိုးကြောင့်နောက်ပိုင်းမှာတိုးလာသော IDB များကိုအတိအမှတ်ပြုစည်းသွင်းပေးပါ
အတိုင်းမင်ကန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကတော့ပြည်တွင်းငြိမ်းချမ်းရေးမရှိတာကြောင့်အခုလိုမျိုးစစ်ဘေးရှောင်စခန်းတွေရှိနေတာဖြစ်တယ်လို့ပြောဆိုသလိုငြိမ်းချမ်းရေးရဖို့ဦးစားပေးလှုပ်တဲ့အကြောင်းကိုလည်းထောက်ပြသွားပါတယ်။လက်ရှိအစိုးရအနေနဲ့အနာဂတ်မှာစစ်ရှောင်စခန်းတွေမရှိအောင်အတွက်လှုပ်ဆောင်သွားမယ်လို့လည်းဒေါန်ဆန်းစုကြည်ကပြောပါတယ
်။လက်ရှိ IDP စခန်းတွေစစ်ဘေးရှောင်စခန်းတွေမှာရှိတဲ့ပြည်သူပြည်သားများရဲ့ဘဝတွေကိုသက်သာစေတယ်။ဒါပေမဲ့ဒါဟာရေးလို့ပဲရေးချေရတော့ဒီလိုစခန်းမျိုးမရှိအောင်လို့ပြောလို့လို့ရမှာဖြစ်ပါတယ်။အဲ့ဒီမရှိအောင်လို့လိုရမှာဟာတော်တော်ကနံပါတ်၁ရင်းရရရအောင်လို့ဒီပါကဒီနေ့ကျင်းအောင်လာတာဟာလေအကြောင်းတစ်ခုရှိပါတယ်ဒါပေမဲ့တစ်ခုဆိုပေမဲ့တစ်ခုလည်းဖြစ်သွားပါတယ်တစ်ခုကတော့ငင်းရရေးစကားပြောဖို့တစ်ခုကတော့ကျမတို့ IDP စခန်းကပြည်သူတွေကိုတွေ့ဖို့ IDP နဲ့ငင်းရရေးငင်းရရေးနဲ့ IDP ဆိုဖိတ်ရလို့ရတဲ့ကိစ္စဟုတ်ပါငင်းရရေးမရှိလို့ IDP တွေရှိလား
စစ်ရှောင်စခန်းတွေမှာရှိတဲ့အရွယ်ရောက်ပြီးတဲ့ကလေးသူငယ်တိုင်းကျောင်းနေနိုင်မှုနဲ့ကျန်းမာရေးကဏ္ဍတွေကိုလည်းပြည်내အစိုးရပညာရေးဝန်ကြီးဌာနနဲ့လူမှုဝန်ထမ်းဝန်ကြီးဌာနတို့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။ဒါ့အပြင်အလုပ်ကိုင်းအခွင့်အလမ်းတချို့ကိုအစိုးရအနေနဲ့ဖန်တီးပေးသွားမယ်လို့လည်းပြောပါတယ်။ဒေါန်ဆန်းစုကြည်ဟာကချင်ပြည်နယ်တွင်းကစစ်ရှောင်စခန်းတွေကိုအခုလိုမျိုးတွားရောက်တာဒါဟာပထမဆုံးအခြေလေဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်တင်ပြပေးခဲ့တာပါရှင်။ရှမ်းပြည်ဘက်ကတိုက်ပွဲတွေအခြေအနေကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်က TNL တောင်းပလောင်လက်နက်ကင်အဖွဲ့နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဖြစ်နေသလိုတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA အဖွဲ့ရဲ့တပ်စခန်းကိုလည်းအင်အားသုံးတိုက်ခိုက်ခဲ့တယ်လို့သက်ဆိုင်ရာအဖွဲ့တွေရဲ့တာဝန်ရှိသူတွေကပြောပါရယ်အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်းနိုင်ကွန်းအိမ်သတင်းပေးပို့ထားပါရရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပန်ဝိုးကြီးကျေးရွာနယ်နန်းခွန်ကျေးရွာကြားမှာမြန်မာတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့တန်းမလောင်တပ်ဖွဲ့ TNL တို့ကြားဒီနေ့မနေ့ကနေ့မွန်းလွဲ့နှစ်နာရီစီတိုက်ပွဲဖြစ်ပွားနေတယ်လို့ TNL ပြန်ကြားရရရှိဘူမှုတိုင်းကျော်ကပြောပါတယ
်ဒီမနေ့ရှမ်းပြည်ခွဲလောက်ကနေဒါစမာတိဘောင်မဲမြို့နယ်ပန်ဝိုးကြီးရွာနယ်နန်းခွန်ကျေးရွာကြားမှာဒီအဖွဲ့နဲ့မြန်မာတပ်မတော်အမရလာပြင်းနေရနေစောလက်ထက်ကဘောတူကြီးကနေတည်းကဒီဆင်းလာရလို့မရရင်လည်းဒီနေ့ဒီနေ့ခေါ်လာပြတ်တက်ခဲ့ပြီလေလာရလည်းချာ
တီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကလက်နက်ကြီးကူလေကြောင်းကူတင်နဲ့တိုက်ခတ်ခဲ့တယ်လို့သူကဆိုပါတယ်။မတ်လ26ရက်နေ့မှာလဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကွန်းလုံကလာမကြီးနာတိကျေးရွာနီးမှာမြန်မာတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့ TNL တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တပ်ပြင်းမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်သူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဖွဲ့လှုပ်ရှားရာတန်လွင်မြစ်ရှိချမ်းမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်တိုက်ခတ်ကျေးရွာအုပ်စုဝမ်ယောင်ကျေးရွာဘက်ကိုမြန်မာတပ်မတော်ကလည်းအင်အားလုံးရင်းနဲ့ဝင်ရောက်တိုက်ခတ်ခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်25ရက်နေ့မနေ့7နာရီခွဲနေပြီးတော့17နာရီအထိတပ်မတော်ပူပေါင်းတရင်တုံးရင်ပူပေါင်းတဲ့စစ်ကြောင်းကကျွန်တော်တို့ကိုဝင်ရောက်တိုက်ခတ်တိုက်ခိုက်တာဖြစ်ပါတယ်အကြောင်းပြချက်ပြောမယ်ဆိုရင်အဲ့ကွေမှာကျွန်တော်တို့ကိုပေးမနေစေချင်တဲ့သဘောရှိတယ်လေ။ဘာလို့လဲဆိုတော့အစိုးရဘက်ကမြင်တာကတော့ ASEAN ဆိုရင်တောင်ပိုင်းမှာပဲနေပါ။တခြားနေရာမနေပါနဲ့ဆိုတော့ဒီလိုဘက်ကတတ်မှတ်ထားတဲ့ဟာရှိတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကမြင်တာကတော့အခုနေမြေတတ်မှတ်ရေးကကျွန်တော်တို့ဘာမှတိတိကျကျဆုံးဖြတ်သေးမငြိမ်းနိုင်ရသေးဘူးဆိုတော့သဘောနဲ့ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ရောက်တဲ့နေရာမှာကျွန်တော်တို့တက်တယ်လှုပ်ရှားတယ်ဆိုတော့အဲ့သဘောမျိုးနဲ့ကျွန်တော်တို့ကလှုပ်ရှားနေတာဖြစ်ပါတယ်ပေါ့နော်
။မတ်လ25ရက်နေ့မှာ ASEAN အခြေပြုရာမိုင်းပြမြို့နယ်ကဝမ်ယောင်ကျေးရွာဘက်ကိုမြမတပ်မတော်ဘက်ကနေတိုက်ရင်တုံရင်ပူပေါင်းရင်အနဲ့တိုက်ခိုက်လာတယ်လို့သူကဆိုပါတယ်။ RCS အခြေပြုလှုပ်ရှားနေရာကိုမြမတပ်မတော်ကနေလက်နက်အင်အားနဲ့အခုလိုတိုက်ခိုက်လာတာဟာ NCA သဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့ RCS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။
တဲ့ထင်းထုတ်တဲ့နေမြေတဲ့ကိုသွားလာမယ်ဆိုရင်လက်နဲ့ကြိုင်ပြီးသွားလာမယ်ဆိုရင်တစ်ဖက်ညှိနှိုင်းပြီးမှသွားပါခွင့်ပြုချက်ယူပြီးမှသွားပါဆိုတဲ့တစ်ချက်ပါပဲနောက်တစ်ချက်ကအောက်ခြေမှာပြက်သနာတစ်ပေါ်လာရင်ပေါ်တော့ဟိုဟာအင်အားတုံးမဖြစ်ရှင်းတဲ့အချင်းချင်းညှိနှိုင်းပြီးတော့ပြပြလေးလေးလောက်ကြပါဆိုတဲ့ချက်ပါတယ်အဲ့နှစ်ချက်ရုံနဲ့ကျွန်တော်ထင်တယ်လီတာ NCA ကိုချိုးဖောက်တယ်လို့ဖြစ်တယ်လို့ပဲကျွန်တော်တို့မြင်တယ်
တောင်ပိုင်းရှမ်းပြည်သမတော် RCS နဲ့ပြည်ထောင်စုအစ်အပြည့်ခန့်ရစဲရေးလက်မှတ်ရေးသူစင်ကာလတုန်းကနေမြေသမတ်ရေးကိစ္စတွေကိုဆွေးနွေးအတည်ပြုထားတာမရှိသေးတဲ့အချိန်ကြောင့်စီပြည်ပခဖြစ်လာမဲ့အတွင်ဆောင်နေတာပါအခုလိုမြန်မာတပ်မတော်ကနေ RCSS ဘက်ကိုတိုက်ခိုက်လာတဲ့ပေါ်ပြည်တော်စုအစ်နဲ့ပြည်နယ်စစ်ပြေခတ်တိုက်ခိုက်မှုပူးတွဲစောက်ကြီးရေးကော်မတီ GNC ကိုတင်ပြထားပြီးဖြစ်ပေမဲ့ခဏသိတော့အကြောင်းပြန်တမ်းမျိုးမရှိသေးဘူးလို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်ပြီးကြတဲ့မလ9ရက်နေ့တုန်းကလည်းတီပေါ်မြို့နယ်အုံမှုဒေသမှာမြန်မာတပ်မတော်နဲ့ RCSS SSC တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့အဖွဲ့တစ်ခုဖြစ်တယ်လို့ NCA လက်မှတ်ရေးသူပြီးသားဖြစ်ပေမဲ့ပြည်ခတ်မှုတွေဆက်လက်ရှိနေတဲ့အပေါ်မှာ RCSF ပြောခွင့်ရဘူမူကြီးဆိုင်ငင်းကအခုလိုဆက်ပြောပါတယ
်။ New State Party ကလည်းတို့ကလည်းဒီ NCA ကိုထိုးတို့အလားအလာရှိတယ်ဆိုတဲ့အတန်လေးပြီးကြားလာတယ်မို့လား။အခုတို့ကျွန်တော်တို့ထိုးပြီးသားအဖွဲ့တွေကတော့မှအဲ့လိုစီရင်နေနဲ့ဖိအားပေးတယ်ဆိုရင်တော့တခြားထိုးမဲ့လူထိုးမဲ့ဆဲဆဲလုပ်မဲ့လူလည်းပြတ်တန့်သွားစေနိုင်တဲ့အနေအထားရှိတယ်ပေါ့။ရှိတယ်လို့ပဲကျွန်တော်မြင်ပါတယ်။
အခုလိုတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တမတော်ကာကွယ်ရေးဝန်ကြီးဌာနပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးဌာနကကပီကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ
။နိုင်ကုန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။ကြားပြတ်ရွေးကောက်ပွဲအခြေအနေကိုလည်းတင်ပြပေးချင်ပါတယ်။မကြခင်ရပိုင်အတွင်းချင်းပါတော့မယ့်2019ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးသည့်မဲဆန္ဒနယ်တွေမှာနိုင်ငံရေးပါတီတွေကြားအကျိတ်အနယ်ရှင်ပြန်ရပွဲရှိနေပါတယ်။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းအဲ့ဒီဒေသတွေကိုပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေလွှတ်ပြီးမဲဆွယ်စည်းရုံးရေးတွေမှာအားဖြင့်ကူညီလှုပ်ဆောင်နေသလိုတခြားနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆွယ်စည်းရုံးမှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
တနိုင်ငံလုံးမှာလွတ်တော်ကိုယ်စားလှယ်နေရာလစ်လပ်နေတဲ့လွတ်တော်အသီးသီးအတွက်မဲဆန္ဒနယ်19နေရာမှာ2019ခုနှစ်ဧပြီလ10ရက်နေ့ကျရင်ဂျားပြည့်ရွေးကောက်ပွဲကျင်းပတော့မှာပါလာမယ့်3ရက်အတွင်းကျင်းပမယ့်ဂျားပြည့်ရွေးကောက်ပွဲနဲ့ပတ်သက်လို့လူထုစိတ်ဝင်စားမှုနည်းတယ်လို့ပြောကြပေမဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးသီးမဲဆန္ဒနယ်တွေမှာတော့အာဏာရပါတီနဲ့ဒေသခံတိုင်းနာပါတီတွေအကြိတ်နဲ့ရှင်ပြန်ရပွဲရှိနေပါတယ်လက်ရှိရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်အတွင်နိုင်ငံရေးပါတီအသီးသီးရဲ့မဲဆွယ်စည်းရုံးရေးအခြေအနေတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်ကအခုလိုပြောပြပါတယ
် USDP ကလည်း2015တည်းအစိုးရအာဏာကိုရရှိထားပြီးတော့အမျိုးနယ်မှာနှစ်အတော်များများကိုအခြေခံခိုင်ခိုင်တဲ့ဟိုစည်းရုံးနိုင်ငံတဲ့ဟိုအခိုင်အမာတည်ဆောက်နိုင်ခဲ့တဲ့နယ်မြေဖြစ်ပါတယ်နောက်တစ်ခုကလည်းဒီ NLD ပါတီဟာအခုလက်ရှိဟိုအစိုးရအာဏာကိုရရှိထားတဲ့အင်အားတောင့်တင်းတဲ့ပါတီကြီးတစ်ခုဖြစ်ပါလေ။ကျွန်တော်တို့ရခိုင်အမျိုးသားပါတီကတော့ရခိုင်ပြည်နယ်မှာအများဆုံးဒီပြည်နယ်လွတ်တော်အထက်မှာအများဆုံးအနေရထားတဲ့ပါတီဖြစ်တဲ့အတွက်ဒီပါတီကြီးကိုကြီးလိုက်လို့ရှိရင်အင်အားချင်းအားချင်းတောင်နဲ့တောင်တော်တော်လေးကိုအပြိုင်ဆိုင်ဖြစ်နေကြတာကိုတွေ့ရတဲ့အတွက်အကျိအနေဒီအမ်ဂျူလန်မှာဟိုအနေရရှိရေးအတွက်တော်တော်လေးကိုအားလုံးကွန်ဆိုင်ဟုတ်တော့တူနေတူအပြိုင်ဆိုင်မက်ဆေ့ချ်ရုံရှင်းပြနေကြတာကိုတွေ့ရပါတယ်ခင
်ဗျအမ်းမဲဆန္ဒနယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်ထောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီတို့ကလည်းမဲဆွယ်စည်းရုံးမှုတွေအင်တိုက်အားတိုက်လှုပ်ဆောင်နေတာတွေ့ရတယ်လို့ဦးထွန်းအောင်ကျော်ကပြောပြပါတယ
် USGP ကလည်းသူတို့ရဲ့ဟိုဝန်ရံသူတွေနဲ့ဒီအတန်းချဲ့တဲ့ဒီနဲ့လှဲပြီးတော့ဟိုအင်အားပြပြီးတော့စည်းရုံးမယ် NLD ဆိုရင်လည်းဟိုမကွေးတိုင်းကဝန်ကြီးချုပ်တီဒေါက်တာအောင်မွန်းကျော်ကိုယ်တိုင်လာပြီးတော့သူတို့ရဲ့တိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလူကြီးပိုင်းနေတိုင်းအဆင့်လူကြီးပိုင်းနေလာပြီးတော့မဲဆွယ်စည်းရုံးဟောပြောတာဒီတွေ့ရတယ်အဲ့ဒါကြောင့်ဒီအမျိုးနယ်ရဲ့ကြက်ကြက်ယူကောက်ကတော်တော်ကြီးကိုတန်ဆိုင်မှုအင်အားပြင်းတယ်လို့ပြောနေပါတယ်ခင်ဗ
ျလုံချုံကြီးအရာစိုးရင်ချက်တွေကိုပြောထားတဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးသီးမြို့နယ်တို့မှာလည်းလက်ရှိအာဏာရ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်တွားရောက်ပြီးမဲဆွယ်စည်းရုံးမှုတွေကူညီလှုပ်ဆောင်ပေးနေပါတယ်ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကကြေးရွာကြီး၃ခုမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်း၂ဦးကကန့်ကွက်ခဲ့တဲ့အပေါ်လုံခြုံရေးစိတ်ချရမယ့်နေရာတွေကိုမဲယုံတွေပြောင်းရွှေ့ပေးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပေးထားပါတယ်လက်တလောမိုင်းရှုမြို့နယ်ရဲ့မဲဆွယ်စည်းရုံးမှုအနေထားနဲ့ပတ်သက်လို့မဲဆွယ်စည်းရုံးရေးကူညီဆောင်ရွက်နေတဲ့ NLD ပါတီကဥလွင်ကိုလက်ကအခုလိုပြောပါတယ
်အမှန်တမ်းပြောရရင်တော့ကျွန်တော်တို့စပြီးရောက်ခါကအခြေအနေတုန်းကဆိုရင်တော့ဒီစီဝေးခတာရဲ့လမ်းမဆက်သွေးခတာရဲ့လုံချုံရေးရကျွန်တော်တို့နှိမ့်နိုင်နေရတာရဲ့နောက်တစ်ခါဒီမှာဘာသာစကားကတချို့ကြည့်ရတယ်ဆိုရင်ရှမ်းစကားလို့ဒီဘာမှပြောလို့မရတာရဲ့ပေါ့နော်ဒီလိုခက်ခဲတွေကြောင့်မလို့ကျွန်တော်တို့ဒီအွန်လိုင်းကပြောရရင်တော့ပါတီကြီးတွေပေါ့နော်အွန်လိုင်းအားကဟိုတိတ်ပြီးတော့မရှိဘူးလို့ထင်ရတယ်ပေါ့စပိုင်းကအနေထားကကျွန်တော်စတဲ့တဲ့အနေထားကဟိုပြောရရင်မိုင်းရှူးတစ်ခုလုံးကရွေးကောက်ပွဲရှိတယ်လို့တော့မထင်ရအနေထားမျိုးတွေ့ရတယ်အခုတော့ဘယ်လိုပဲပြောပြောဟိုကျွန်တော်တို့ဒီပါတီရဲ့လှုပ်ရှားမှုတွေကြောင့်မလို့ပြည်သူလူထုကလည်းရုပ်ောက်ဖွဲ့ကိုသိဝင်လာမှုတဖြည်းဖြည်းစပြီးမြင့်တက်လာပြီဒီနေသားအရပြောရရင်တော့လွတ်တက်မှုရှိတယ်ဟိုပါတီကြီးတွေနိုင်မှုဆိုတာကတော့ဟိုအင်းတော့အလိုမျိုးပါတီတစ်ခုကပဲနိုင်ရဖို့တည်ကြတယ်စီးထားတယ်ဆိုတာမျိုးတော့မဟုတ်ဘူး အခုချိန်မှာတော့ကျွန်တော်တို့50 50လောက်ကိုဆွဲထားနိုင်ပြီတော့
မကြာခင်ကျင်းပတော့မယ့်ဂျားပြည့်ရွေးကောက်ပွဲမှာပြည်ခိုင်ဖြူပါတီက16နေရာလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး NLD ပါတီက18နေရာဝင်ရောက်ရှင်ပြိုင်မှာပါရန်ကုန်တိုင်းအတွင်းမှာတော့2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့ပြီးတဲ့နောက်လစ်လက်နေတဲ့ကော့မူးမဲဆန္ဒနဲ့လူရည်ထူရတဲ့လိုင်းတာယာမဲဆန္ဒအနေနဲ့ကမာရွတ်လာတာချီမြနိုင်လိုင်းလမ်းမတော်နဲ့စိတ်ကမ်းမြူနယ်တွေပါဝင်တဲ့အမျိုးသားလွတ်တော်အမတ်6မဲဆန္ဒနယ်တို့မှာလည်းအကျိတ်အနေရှင်ပြိုင်ရပွဲရှိနေပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနဲ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကစွမ်းအင်စီမံကိန်းကြီးတစ်ခုအကြောင်းကိုတင်ပြပေးချင်ပါတယ်။ပြန်ပြင်းမဲသဘာဝစွမ်းအင်ထုတ်လုပ်ရေးစီမံကိန်းတစ်ခုကြောင့်ဗြိတိန်နိုင်ငံဝေလနယ်စွမ်းစီဒေသမှာနေထိုင်ကြတဲ့ဒေသခံတွေအတွက်ပင်လယ်ရှုခင်းတွေလည်းပြောင်းလဲသွားနိုင်ပါတယ်။စီမံကိန်းကတော့ရေလိုင်းတွေကိုသုံးပြီးလျှက်စစ်တာအားထုတ်လုပ်ဖို့အတွက်မြင်းခွာပုံစောက်ထားတဲ့ရှောက်လန်းရှည်ကြီးတစ်ခုထဲမှာရေအန်ကြီးတစ်ခုဖန်တီးသွားဖို့ဖြစ်ပါတယ်။လေးနှစ်ကြာလှုပ်ဆောင်မဲ့ဒီစီမံကိန်းကြီးတိစောက်ဖြစ်ရင်တော့ရေရှည်ခန်းနဲ့တန်းစဉ်စွမ်းအင်တွေကိုထုတ်လုပ်ပေးနိုင်မှာပါဒီအကြောင်း VOA သတင်းထောက်ကေဗင်အီနက်ပေးပို့ထားတဲ့သတင်းလွှာကိုမခင်ဖြူထွေးကတင်ပြပေးပါအောင်ရှင်
၉.၅ကီလိုမီတာရှည်လျားတဲ့မြင်းခွာပုံရေအန်ကြီးရဲ့ရှောက်လန်းတွေကတော့စွမ်းစီးမျိုးရဲ့စိတ်ကမ်းနေရာဖြစ်လာမှာပါဒီရန်ကြီးတိဆောက်ပြီးသွားရင်တော့တာပိုင်ဆက်ကြီးတွေကိုဖျက်လာမယ်ရေလိုင်းကြီးတွေကနေလျက်စစ်စွမ်းအင်အများအပြားထုတ်လုပ်နိုင်မှာပါဒီစီမံကိန်းကိုအကောင့်ထဲဖော်နေသူတူဖြစ်တဲ့ Mark Shorrock ကအခုလိုရှင်းပြပါဗ
ျ။ GI ကြီးတွေက gate ကားတွေကိုဖွင့်ရေလိုင်းကြီးတွေကိုတာပိုင်ဆက်ကြီးတွေကနေတဆင့်ဖြတ်ခိုင်းပြီးတော့လက်စစ်စွမ်းရင်ထုတ်လုပ်မှာပါ။အိုလံပစ်ရေကူးကန်5ကန်စာလက်စစ်စွမ်းရင်ပမာဏကိုတစ်စက္ကန့်တိုင်းမှာထုတ်ပေးနိုင်ပါတယ်။တစ်နှစ်ကိုအင်ဂျီ 35,500 အတွက်လက်စစ်စွမ်းရင်ထောက်ပံ့နိုင်ပါတယ်။
6မီတာမြင့်တဲ့တာပိုင်ဆက်ကြီး20ကျော်ကိုတုံးပြီးတော့ရေလိုင်းကြီးတွေဒီတာပိုင်ဆက်ကြီးတွေကိုတိုးဝင်လာပြီးပြန်ထွက်သွားတဲ့အချိန်တစ်နေ့ကို4ချိန်ရာလျက်စစ်ထုတ်လုပ်သွားဖို့အတိတ်ကရွယ်တာပါ။ရာသီဥတုအပေါ်မှာအခြေခံတဲ့လေနဲ့နေအောင်ကြီးစွမ်းအင်တွေလိုမဟုတ်ဘဲဒေသခံတွေအများအားဖြင့်မိခိုအားထားနိုင်မဲ့စွမ်းအင်ဖြစ်တယ်လို့ဒီစီမံကိန်းကိုပုံဖော်နေသူတွေကပြောပါတယ်။
So that's the biggest difference between tidal power.
နေအောင်ကြီးစွမ်းအင်လေစွမ်းအင်တွေနဲ့မတူတဲ့ဒီရေလိုင်းစွမ်းအင်ရဲ့အတိတ်ကွာခြားချက်ကတော့လီတိုက်တယ်ဆိုတာပုံမှန်မရှိသလိုပဲနေအောင်ကြီးဆိုတာကလည်းနေဘက်မှာပဲရှိတဲ့အရာပါရေစွမ်းရင်ကတော့တစ်ချိန်မဟုတ်တစ်ချိန်မှာလက်စစ်ပမာဏတစ်ခုကိုအမြဲထုတ်လုပ်ပေးနိုင်ပါတယ်နေ့စဉ်မိနစ်40တိုင်းမှာပြောင်းလဲထုတ်လုပ်ပေးပါတယ
်ရေအန်ကြီးဖက်လေရှောက်လန်းကြီးကိုတော့ကြီးမားတဲ့သဲအိတ်ကြီးတွေသုံးပြီးတဖြည်းဖြည်းချင်းတိဆောက်သွားမှာပါသဲအိတ်ကြီးတွေရဲ့အထက်မှာ6ကီလိုမီတာကျော်ရှည်တဲ့လူတွေပြေးနိုင်လမ်းလျှောက်နိုင်စပိန်နေနိုင်ပြီးတဘာဝရှိခွင်းတွေကိုချိနိုင်မဲ့ရှောက်လန်းဖောက်မှာဖြစ်ပြီးတော့ဒီရှောက်လန်းဟာနှစ်ပေါင်းရာနဲ့ချီခံမှာဖြစ်တယ်လို့စီမံကိန်းကိုထောက်ခံသူတွေကပြောပါတယ
် Put the turbines in there for next 120 years
ဒီရှောက်လန်းကြီးတည်ဆောက်ပြီးလို့ရှိရင်နောက်နှစ်ပေါင်း120အထိခံမလိုက်မယ်အဲ့ဒီနေရာမှာတက်မဲ့တာပိုင်ဆက်ကြီးတွေဟာလည်းအနှစ်120ခံနိုင်ပါတယ်ဆိုတော့ဒီမျိုးဆက်တွေနဲ့ချီခံမဲ့ဒီတည်ဆောက်မှုကြီးဟာအင်တန်စိတ်ဝင်စားစရာကောင်းပါတယ်နောက်ထပ်မျိုးဆက်50အထိခံပြီးတော့ရေလိုင်းကြီးတွေရဲ့တန်စင်တဲ့အတူတသက်သာစွမ်းအင်တွေကိုထုတ်လုပ်ပေးသွားမှာပါ
ဒီစီမံကိန်းကတော့ဒေါ်လာတန်1600အကုန်ကျခံပြီး၄နှစ်အချိန်ယူတည်ဆောက်ရမှာပါဒါပေမဲ့နျူကလ িয়ার စွမ်းအင်ကိုအစားထိုးနိုင်မဲ့တန်စင်စွမ်းအင်တွေအသုံးပြုရေးဆိုတော့ UK နိုင်ငံရဲ့ရည်မှန်းချက်ပြည့်မီဖို့ကတော့နောက်ထပ်အများကြီးအချိန်ယူလှုပ်ဆောင်ရအောင်မှာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုတင်ပြပေးကြပါတယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင်။
2019ခုနှစ်မေဂန်လွတ်တော်အတွင်းအဓိကအားဆန်းမှုကြီးလို့ပြောရမယ်။သမ္မတအောင်ဥဘာမားရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေပြန်လည်ပြင်ဆင်စားထိုးရေး Republican Party ဝင်တွေပြီးခဲ့တဲ့ဘက်ကအောင်မြင်အောင်လုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူး။ဒါကြောင့်လည်းလာမယ့်သတင်းပတ်ဒီမှာ Conservative Party ဝင်တွေရဲ့တခြားအစည်းအဝေးတွေအချိန်ပြန်ကောင်းလာအောင်အင်အားစုကြိုးပမ်းတာတွေကိုတွေးလာရနိုင်ပါတယ်။ပြန်လည်ပြင်ဆင်မဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေထားမမြောက်ခဲ့တာကိုကြည့်ရင် Republican Party အနေနဲ့အေဗီရောနဲ့လွတ်တော်ကိုဘလို့ပဲလွှမ်းမိုးထားပေမဲ့လည်းရွေးကောက်ပွဲမှာပြီးခဲ့တဲ့ဂရီအတိုင်းမလွတ်နိုင်တာကိုပြသနေပါတယ်။စီဒီနီကသမ္မတဒေါ်နယ်ထရန့်ရဲ့အပတ်စဉ်မိန့်ခွန်းမှာတော့အမေရိကန်တွေကိုကောင်းကင်အာကာသရေးမျှော်ကြည့်ဖို့ဖိတ်ခေါ်ခဲ့တာပါ
။ We renew our
NASA အာကာသစူးစမ်းရှာဖွေရေးအတွက်အမျိုးသားရေးဂရီကဝတ်တွေကိုကျွန်တော်တို့ထပ်တိုးလိုက်ပါတယ်
။ကျမ်းမာရေးဥပဒေကြမ်းရေးနေခဲ့တာနဲ့ပတ်သက်ပြီးအောက်လွတ်တော်ဥက္ကဋ္ဌဘော်ရန်ကတော့
I will not sugarcoat this.
ဒါကိုစကလုံးလားလားနဲ့ကျွန်တော်တို့မဖုံးကွယ်ပါဘူး။ကျွန်တော်တို့အားလုံးအတွက်စိတ်ပျက်စရာနေ့တစ်နေ့ပါလို့ပြောဆိုတော့ပါလေ။ Obama ကကျမ်းမာရေးဆောင်ရှောက်မှုတွေပိုကောင်းအောင်လုပ်မယ်ဆိုတဲ့ခုနှစ်နှစ်လုံးလုံးဂရီတွေပေးခဲ့ပြီးတဲ့နောက် Republican တွေကိုယ်တိုင်သူတို့ရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေဂျန်ကိုချောင်ထိုးလိုက်ရတဲ့အဖြစ်ရောက်သွားခဲ့တာပါ။အောက်လွှတ်တော်မှာဒီပြုတ်ကိုမဖြစ်နိုင်ဘူးဆိုတာသိကြပြီးတဲ့နောက်အခုလိုပယ်ချခဲ့တာပါ။Mainland တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Don Gardel ကတော့ Skype ကနေအခုလိုပြောပါတယ
် It's serious in terms of what
the
says
ကအတည်ပြုမဲ့ဥပဒေရေးရာကိစ္စတွေအတွက်ဒါကတိတ်ကိုအရေးကြီးပါတယ်သူမှာဗန်နာရေးအသုံးစရိတ်ကိစ္စရှိပါတယ်အခြေခံအဆောက်အုံတွေစောက်ရေးအစီအစဉ်အခွန်ကောက်ခံမှုပြောင်းလဲရေးဆက်လုပ်ချင်တဲ့ကိစ္စအကြီးကြီးတွေတော်တော်များများရှိနေတာပါအားလုံးကိုလွှတ်တော်ကအတည်ပြုပေးရမှာပါ
ကျမ်းမာရေးဆောင်ရှောက်မှုဥပဒေဂျန်ကိုစတင်ခဲ့တဲ့ Republican တွေကဆွန်းရောက် Conservative တွေကတော့သူတို့ပါတီအနေနဲ့တခြားကိစ္စတွေမှာဒီတဲ့ကောင်းအောင်လုပ်နိုင်တယ်ဆိုပြီးခုခံပြောဆိုနေသေးပါ Republican အောက်လွှတ်တော်အမတ် Mark Meadows က ABC ရုပ်သံကိုအခုလိုပြောပါတယ်
I can tell you what most Americans need and want
American အများစုဘာတွေလိုအပ်တယ်ဘာတွေလိုချင်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်သူတို့ပေါ်ရဲကိုဗဟုအစိုးရကျူးကျော်ပတ်သက်မှုနည်းနိုင်သမျှနည်းစေချင်တာပါအခွန်တွေလျှော့စေချင်တယ်ဒါမှအိမ်အပြန်လာကပို့ပြီးပါလာမယ်သမ္မတ Trump နဲ့ Republican Party ဝင်အမတ်တွေကဒါကိုမဖြစ်မနေလုပ်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားတာကျွန်တော်သိပါတယ်
။ဒေတာတွင် Democratic Party ဝင်တွေကတော့နောက်ထပ်အကြောင်းအရာတွေနဲ့စပြီးတော့ထိုးနဲ့ဝေဖန်လာနေပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့ပို့ပြီးတော့ရှင်းရှင်းလင်းလင်းတိလာတဲ့အချိန်ထိသမ္မတ Trump ရဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့ပြောဆိုနေတာပါ။အဲ့ဒီအထဲမှာတရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုစုပြုထားတဲ့ကိစ္စလည်းပါဝင်ပါတယ်။Democrat ထဲလွတ်တော်မှာ Chuck Schumer က ABC ရုပ်သံကိုခုလိုပြောပါတယ
် Let's see where this investigation goes for a few
months. ဒီစုံစမ်းစစ်ဆေးမှုတွေဘယ်အခြေအနေရောက်မလဲကြည့်ကြအောင်။ Gorsuch ကိုခန့်ထားရေးကိုလာအနေငယ်ဆိုင်းငံ့စေချင်ပါတယ်။ဒါကကျွန်တော်ရဲ့ Republican မိတ်ဆွေတွေအပေါ်မူတည်ပါတယ်။ဒီညှင်းဆိုချက်ကိုလက်ခံကြမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။ဒါပေမဲ့လည်းအင်ဂျီရောကတော့သမ္မတ Trump ရဲ့အစီအစဉ်တွေကိုရပ်ဆိုင်ထားမှာမဟုတ်ဘူးဆိုပြီးခုခံပြောဆိုနေပါတယ
်။
သူမှပြင်းပြအောင်ဆောင်ရွက်ချင်တဲ့အကြောင်းအရာတွေတော်တော်များများချမ်းသာသေးတယ်။လူဝင်မှုကြီးကြပ်ရေးအခွန်ကိစ္စနောက်နေကြမှာဒတိုင်းဆောင်ရေးကိစ္စတွေပါလို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုရဲ့အခြေခံဆောက်အုံတွေပြန်လည်တည်ဆောက်ရေးကိစ္စကလွဲလို့သမ္မတထရန့်လှုပ်ချင်တဲ့ကိစ္စတော်တော်များများဒီမိုကရက်ပါတီဝင်တွေဘက်ကလက်ခံမဲ့ပုံတော့မရှိသေးပါဘူးဥပဒေဂျန်တွေကိုတည်ပြုနိုင်မှုရီပပ်ဘလစ်ကန်တွေကိုယ်တိုင်ညှဉ်းညွတ်ဖို့လိုပြီးပြီးခဲ့တဲ့ဘက်ကစမ်းသပ်ခံခဲ့တဲ့အချိန်ရင်းနှီးခဲ့တာမျိုးမဟုတ်တဲ့ညှဉ်းညွတ်မှုမျိုးလိုအပ်နေကြောင်းပါခင်ဗျာ
သင်ထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကတော့ဒေါခင်ဆိုးဝင်းစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်။မင်္ဂလာပါ
ရှင် VOA American တန်ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။တော်တော်ရှင်များရှင်2019ခုနှစ်ဂျားဖြတ်ရွေးကောက်ပွဲကျင်းပဖို့၃ရက်ပဲလိုပါတော့တယ်။ဒီဂျားဖြတ်ရွေးကောက်ပွဲမှာတိုင်း၃တိုင်းပေါ့နော်။စကိုင်းပဲခူးတိုင်းရန်ကုန်နဲ့ပြည်နယ်ကြီး၅ခုကယားချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်ကပြည်နယ်ပေါင်း၅ခုက KIA အဖြစ်တော့73ခုမြို့နယ်အဖြစ်22မြို့နယ်မှာလစ်လတ်နေတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်အစိုးရတွေရဲ့လွှတ်တော်ပြည်နယ်လွှတ်တော်တွေရဲ့လစ်လတ်နေတဲ့16နေရာအတွက်ကိုရှင်းပြညမှာဖြစ်ပါတယ်။ပါဝင်ရှင်းပြိုင်မဲ့ပါတီ24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးရှိတယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြောထားတာရှိပါတယ်။ကျွန်မဒီဟိုဒီကနေ့ပေါ့လေညနေမကြခင်တည်းအချိန်မကြခင်ကပဲကျမ UEC ဥက္ကဋ္ဌကြီးကိုဆက်သွယ်ပြီးတော့မေးပါတယ်ဦးလာသိန်းကိုမေးတဲ့အခါမှာ तू ကကျမမေးတာကတော့ဒီဂျားဖြတ်ရွေးကောက်ပွဲကိုလူလူရဲ့စိတ်ဝင်စားမှုကိုဘယ်လိုသုံးသပ်လို့ရတယ်လဲဆိုတဲ့အခါကျတော့အဲဥက္ကဋ္ဌရဲ့ပြောပါတယ်ဘဲပါတီနိုင်နိုင်ဟိုနိုင်ငံရေးစီးပွားရေးလူမှုရေးအနေနဲ့တိတ်ထူးထွေပြောင်းလဲမှာမဟုတ်တဲ့အတွက်ကြောင့်မလို့လူလူစိတ်ဝင်စားမှုကဟိုတိတ်ပြီးမရှိဘူးလို့ तू ကသုံးသပ်ပါတယ်တဲ့နောက်ပြီးတော့ဒီမဲဆန္ဒရှင်စည်းအနေနဲ့ပတ်သက်လို့လည်းအတက်နိုင်ဆုံးအတိအကျဆုံးဖြစ်နိုင်အောင်စီစဉ်ထားတယ်လို့ပြောပါတယ်ဒီတော့ကဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပါတီတွေပေါ့နော်အခုအရင်ဟိုတော်တော်လေးလဲလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့အရင်ကတခါမှဟိုရွေးကောက်ပွဲမကျင်းပဘူးတဲ့ဒီရှမ်းပြည်နယ်ကဒီကျေးသီးနယ်မိုင်းရှူနယ်မှာဒီစိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥနေစော်နိုင်ရှိပါလားရှင်နမ်ဆန်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအနေရွေးကောက်ပွဲကော်မရှင်အကြီးအကဲပေါ့နော်ဥနေစော်နိုင်ရှိပါလားရှင
်ဟုတ်ကဲ့
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ
့ရှိပါရဲ့ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့တော့ဟိုကျမတို့ဒီအခုရွေးကောက်ပွဲဂျားပြတ်ရွေးကောက်ပွဲကိုဒီဒေသခံမဲပေးကြမဲ့မဲဆန္ဒရှင်ရှင်တွေရဲ့ဟိုကပေါ့တုံ့ပြန်ချက်ပေါ့နော်သူတို့အနေနဲ့စိတ်ဝင်စားမှုရှိပါလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ကျွန်တော်ရှမ်းပြည်နယ်မှာအခုကျွန်တော်မိုင်းရှိမှုနယ်နဲ့ကျေးသီးမြို့နယ်မှာနှစ်မြို့နယ်မှာပါဝင်ရှင်ပြိုင်မဲ့ကျွန်တော်မဲဆန္ဒတွေကပတ်သက်တဲ့ပြည်သူလူထုတွေကတော့စိတ်ဝင်စားမှုတော်တော်နည်းပါရဲ့ခင်ဗျဟုတ်ကဲ့ဘာလို့နည်းရလဲဆိုလို့ရှိရင်သူတို့ကဒီနိုင်ငံရေးကိုသူကဟိုပေါ့နိုင်ငံရေးသမားတွေပဲလုပ်ရမယ်ဆိုတော့အတွေးတွေလည်းရှိကောင်းရှိနေကြနောက်ပြီးတော့ဒီဘက်မှာဒေသဆွဲပေါ့နော်ဒီတိုင်းဒေသအဆွဲတွေရှိနေတဲ့အကြောင်းကျွန်တော်တို့ဒီဟိုပါဝင်ရှင်ပြိုင်မဲ့ပါတီတွေအပေါ်တိတ်စိတ်ဝင်စားမှုတော်တော်နည်းပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့နောက်ပြီးတော့သူတို့မှာစိုးရိမ်ကြောက်ကြမှုတွေလည်းရှိနေတယ်လို့ကျွန်တော်မြင်ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါ။နယ်မြေလုံခြုံရေးနဲ့ပတ်သက်လို့စိတ်ချရပါလေ။ဘာရင်လားရှင
်။ဟုတ်ကဲ့နယ်မြေလုံခြုံရေးနဲ့ပတ်သက်လို့ကတော့ဒီကျွန်တော်တို့ရဲ့ကြီးတဲ့ပြည်သူတွေပေါ့နော်မိုင်းရှူးနဲ့ကြီးသီးမှာဆိုလို့ရှင်တော့မြို့ပေါ်မှာတော့ပြဿနာသိမ်းမရှိပြ။ကြီးတဲ့ပြည်သူတွေအနေနဲ့တော့သူတို့စိတ်ထဲမှာတစုံတရာကိုစိုးရင်ကြောင်းကြနေရတဲ့ပုံစံလေးတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျ။ကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်မဲဆွယ်စည်းရုံးတဲ့အခါမှာကျွန်တော်တို့ဝင်နေဝင်နေတိုင်းဝင်လို့ရမရတဲ့ကြီးရွာလေးရှိပါတယ်ခင်ဗျ။အဲ့ဒီအတွက်ကျွန်တော်တို့ဒီပြည်တော်စုကော်မရှင်ကိုကျွန်တော်တို့ကန့်ကွက်စာ NLD အနေနဲ့ကန့်ကွက်စာတင်ခဲ့ပြီးမှလည်းမဲယုံနေရှေ့ပြောင်းပေးမဲ့အစီအစဉ်လောက်ကိုပဲစီမံပေးတော့တွေ့ရပါတယ်တကယ်တော့ကျွန်တော်တို့အဲ့ဒီကျွန်တော်တို့ကြေးရွာတွေကိုအဲ့ဒီစိတ်တိုင်းကျကျွန်တော်တို့လဲဆက်စီရင်ခွင့်မရခဲ့ပါဘူးခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါအခုအဲ့ဒီမိုင်းရှူးမှာမိုင်းရှူးကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ SNLD ပေါ့နော်ရှမ်းမြို့သားမြန်မာဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့ကိုယ်စားလှယ်လောင်းဆိုင်လေးမြတ်ရှိပါတယ်ဦးဆိုင်လေးမြတ်ရောက်ပါပြီလားရှင်လိုင်းပေါ်မှာ
ဟုတ်ကဲ့ပါဗျ
ဟုတ်ကဲ့ပါဗျဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့ပါဒီတိုင်းရင်းသားနယ်မြေဟုတ်ကဲ့ပါတိုင်းရင်းသားနယ်မြေတွေမှာတော့တိုင်းရင်းသားပါတီတွေကဟိုအားတာတယ်လို့ပြောအောင်မှာပေါ့နော်အဲ့တော့ဦးဆိုင်လေးမြတ်အနေနဲ့ဒီပြည်သူလူထုရဲ့ဒီမဲဆန္ဒရှင်တွေရဲ့စိတ်ပါဝင်စားမှုအပေါ်ဘယ်လိုများဟိုကောက်ချက်ချလို့ရပါလဲရှင
်ဟုတ်ကဲ့စာပြီးပြောရမယ်ဆိုရင်တိုင်းရင်းသားနယ်မြေဆိုတဲ့စကားလုံး3000လောက်ကျွန်တော်တိတ်တော့သဘောမပြောက်ပါတော့ဗမာလဲတိုင်းရင်းသားမျိုးနွယ်တွေကတခုလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပြီဗမာမဟုတ်တော့တိုင်းရင်းသားဒေသဆိုရင်တော့ကျွန်တော်တော့လက်ခံနိုင်ပါတယ်အဲမိသုံးမျိုးဆိုစီကျွန်တော်ဖက်မှာတော့ဒီဟုတ်ပြီကျွန်တော်တော့ဒါတော့ identity ဆိုတာရှိတယ် national identity ရှိမယ်ပြီးရင်တော့ ethnic identity ရှိမယ်ဒီအပေါ်မှာယုံကြည်ပြီးတော့ပါတီတခုကိုထောက်ခံတဲ့အပေါ်မှာဗမာပြောကြမလို့ဘူးတော့ကျွန်တော်တော့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်အဲ့တော့ဟိုအခုဟိုလက်တွေ့စီယုံရေးစင်းရတဲ့လောက်ပေါ့အားရကျနေမှုရှိပါလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဟိုအပြေအဝထောက်ခံမှုရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အခုဥယျာထွန်းပေါ့နော်ဥယျာထွန်းကတော့အရင်တုန်းကဒီရှမ်းမျိုးသားများဒီမိုကရက်တစ်ပါတီကနေပြီးတော့ဒီ ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်လုပ်ခဲ့တဲ့ကိုယ်စားလှယ်ဟောင်းတယောက်ပေါ့နော်အခုတော့လောလောဆယ်တော့လွတ်လပ်စွာတည်ကြားဟိုနေတဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်တယောက်ပေါ့ဥယေထွန်းအနေနဲ့ရောအခုလောလောဆယ်ဒီရှမ်းပြည်နယ်အခြေအနေပေါ့နော်အဲ့ဒီမှာဒီရှမ်းပြည်နယ်ဘက်မှာဒီရှမ်းပြည်နယ်ကပြည်သူပြည်သားတွေအနေနဲ့ဒီကြားပြရွေးကောက်ပွဲကိုစိတ်ဝင်စားမှုအခြေအနေလေးပြောပြပေးပါလားရှင်ပြည့်ရုံရှိပါလားဟုတ်ကဲ့
ကျွန်တော်တို့ဒီအခုဓာတ်ပြက်ရုပ်ောက်ပွဲလုံမဲ့မြို့နယ်တွေကတော့ကျွန်တော်နဲ့တော့နည်းနည်းဝေးတာပေါ့လေဝေးပေမဲ့ဟိုနည်းနည်းသူတို့ပြောတဲ့အနေထားတွေရောကျွန်တော်တို့ဒီ Facebook တို့ဘာလို့မှတက်လာတဲ့ဟာတွေရောကြည့်ရတဲ့အခါကျတော့ဟိုအတဲခတ်လို့တော့ရပါတယ်သူတို့ဒီမိုင်းရှူချေးသည်အဲ့ဒီဘက်ဒေတာတွေကသူတို့စိတ်ဝင်စားတာတော့ဟိုပါတီတစ်ခုပဲဖြစ်လိမ့်မယ်ချမ်းတိုင်းရင်းသားပါတီပေါ့နော်ဒီဗမာမဟုတ်တဲ့တိုင်းရင်းသားပါတီနှစ်ခုပေါ့ရှမ်းကြားပြူပါတီနဲ့ကြားကောင်းပါတီနှစ်ခုရှိတဲ့အဲ့မှာသူကြားကောင်းပါတီကိုပို့ပြီးတော့စိတ်ဝင်စားလိုက်မယ်လို့ထင်တယ်နော်အဲ့ဒီဘက်မှာအရင်2015ကရွေးကောက်ပွဲမကျင်းပနိုင်တာကလည်းအဲ့ဒီဘက်မှာနေနေမှာတိုက်ပွဲတွေဖြစ်ပြီးတော့နေနေလုံးလုံးရင်းမရှိဘူးဆိုပြီးတော့ရန်နာထားတဲ့အခါအခုမဲပေးခွင့်ရပြီဆိုတဲ့အခါကျတော့အဲ့ဒီဒေသမှာတော့ကျွန်တော်ထင်တယ်ဒီကြားကောင်းပါတီကဒီဟိုအသာဟိုပြည်သူလူထုစိတ်ဝင်စားမှုပိုတဲ့အနေနဲ့သူနိုင်ရဖို့အနေထားရှိပါတယ်။ကြံတဲ့ပါတီတွေတော့ဝင်ပြီးတော့မဲဆွဲမဲစီယုံဟောပြောမယ်ဆိုရင်လည်းစိတ်ဝင်စားမှုမပြဘူးလူစုလို့မရဘူးဆိုတာအမှန်ပါပဲ။ဒါဒါဒီလိုပဲဖြစ်မှာပဲ။အဲ့ဒီနောက်သူတို့တစုံတရာစိုးရင်ထိတ်လန့်မှုပါညာဆိုတာလည်းရှိတယ်လို့ခုနပြောတာလည်းအမှန်ပါပဲ။ဆိုရင်ထိုင်နိုင်မှုရှိတဲ့အခါတခြားပါတီတွေခေါ်တဲ့အခါတို့မလာကြဘူးဗ
ျဟုတ်ကဲ့ပါအဲကျမကလေအခုဒီဟိုအာဏာရပါတီခေါ်မှာပေါ့နော်ဒီ NLD မြန်မာဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီဟိုအရင်တုန်းကဟိုအာဏာရပါတီဖြစ်ခဲ့ဘူးတဲ့ဒီပြည်ခိုင်ပြည်ပြောင်းစုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပါဝင်ရှင်ပြိုင်မဲ့ပုံစံတွေကိုကျမနှစ်ပါတီစီပါတီကြီးနှစ်ခုစလုံးကိုကျမစ조사ပြီးဆက်သွယ်ပါတယ် NLD ပါတီဒီနေနေကတော့ဟိုခုနကတော့ဦးနေစောနိုင်ဟိုပါဝင်ပြောဆိုမယ်နောက်တစ်ယောက်ဒေါ်စနတ်မြင့်အမတ်လောင်းတစ်ယောက်ပါမယ်ပေါ့နော်ဒါပေမဲ့ဒီပြည်ခိုင်မျိုးပါတီကိုကျမဆက်သွယ်တဲ့အခါမှာဗဟိုကော်မတီဝင်ဦးတင်လှိုင်ကိုဆက်သွယ်ပါတယ်ဆက်သွယ်ခါမှာသူခရီးထွက်နေတဲ့အတွက်ကြောင့်မလို့သူပြောလို့အဆင်မပြေပါဘူးတဲ့အဲ့ဒါနဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ကိုလည်းကျမဖုန်းဆက်ပါတယ်ဒါပေမဲ့ဖုန်းပိတ်ထားတဲ့အတွက်ကြောင့်မလို့ဒီပြည်ခိုင်မျိုးပါတီကိုကျမဆက်သွယ်လို့မရပါဘူးအဲ့ဒါကြောင့်ဒီနေ့ဆွေးနွေးပွဲမှာဟိုသူတို့ပြည်ခိုင်မျိုးပါတီမပါတဲ့အတွက်ကြောင့်မလို့ဟိုကျမရဲ့အားနည်းချက်လည်းဖြစ်မှာပေါ့လေခေါ်ဟိုမပါဝင်နိုင်တာကိုကျမအားလုံးတောင်းပန်ပါတယ်အခုနောက်တစ်ယောက်ကတော့ကျမတို့ဒီ PACE လို့ခေါ်တဲ့ People's Alliance for Credible Elections ပေါ့နော်အဲ့ဒီ CSO အဖွဲ့ကကိုစိုင်းရဲကြော်စွာမြင့်ရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ဗျ
ဟုတ်ကဲ့ပါဟုတ် Credible Elections ဆိုတဲ့ခါကျတော့ယုံကြည်ကိုးစားလို့ရတဲ့ရွေးကောက်ပွဲတွေဒီအတွက်ကိုစုစည်းထားတဲ့လူထုမဟာမိတ်အဖွဲ့လို့ခေါ်ပြည်သူမဟာမိတ်အဖွဲ့လို့ခေါ်မှာပေါ့နော်အဲ့တော့ဒီအခုလူထုကိုစောင့်ကြည့်နေတဲ့သဘောရှိတယ်ဆိုတဲ့ခါကျတော့လူထုရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင်ဂျာမဲ့ရွေးဂျာချက်ရွေးကောက်ပွဲအပေါ်မှာ
ဆိုကျွန်တော်တို့ဇန်နဝါရီလဒီ2019ဇန်နဝါရီလကုန်ပိုင်းမှာကျွန်တော်စစ်တမ်းတစ်ခုကောက်ခဲ့တယ်စစ်တမ်းရဲ့အဓိကရွေးချက်ကတော့ဂျာချက်ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီလူထုကသတင်းချက်တွေဘယ်လောက်သိတယ်လဲမသိဘူးလဲဆိုတာရယ်အဲ့တော့သူတို့ဘယ်လိုမျိုးစိတ်ကူးနေရှိသလဲမေးရယ်ဆိုကျွန်တော်အဓိကမေးရမေးကတော့ဂျာချက်ရွေးကောက်ပွဲရှိသလားလို့ဟိုဒီမြို့နယ်နဲ့ဆက်နေမြို့နယ်မှာစစ်တမ်းကောက်တာပေါ့လေဂျာပြေကောက်ပွဲလုပ်နေတယ်။မြို့နယ်နဲ့ဆက်နေမြို့နယ်မှာကောက်တဲ့ခါမှာဂျာပြေကောက်ပွဲရှိတာကိုသိသလားလို့မေးတဲ့ခါမှာ62ရာခိုင်နှုန်းကပဲပြည်သူလူထုရဲ့62ရာခိုင်နှုန်းကပဲဂျာပြေကောက်ပွဲရှိရဆိုတော့သိတယ်လို့ကျွန်တော်တို့ဖြေတယ်။နောက်တစ်ချက်ကကျတော့ကျွန်တော်တို့ဒါဆိုရင်ကျွန်တော်တို့နောက်ထပ်ကျွန်တော်တို့မေးရမေးပါကြဂျာပြေကောက်ပွဲရှိတယ်ဂျာပြေကောက်ပွဲမှာမဲထဲဖို့အစီအစဉ်ရှိသလားမေးတဲ့ခါမှာကျွန်တော်တို့မဲထဲဖို့အတွက်ကိုသူတို့ဒီကံမှယတိပြက်ဆုံးဖြတ်ထားတယ်လို့ပြောတဲ့ဒီမဲ့ဆန္ဒရှင်ရဲ့ခိုင်နှုန်းက58ရာခိုင်နှုန်းပဲရှိတယ်။ဆိုတော့ကျွန်တော်တို့မသိတာကတော့ဘာကြောင့်မလို့ကျွန်တော်တို့58ရာခိုင်နှုန်းပဲရှိရလဲ။ဘလို့အကြောင်းပြချက်တွေဆိုတော့ကျွန်တော်တို့သိချာမသိဘူး။ဒါပေမဲ့ပြောလို့ရတာကတော့ကျွန်တော်တို့ဂျပန်ရုပ်ောက်ပဲရှိရဆိုတော့သိရတဲ့တရင်ချက်လက်ရောက်ရှိမှုနှုန်းကနည်းရဲဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်။ဒါပေမဲ့ဂျပန်ရုပ်ောက်ပွဲကို58ရာခိုင်နှုန်းပဲထည့်မယ်လို့ဟိုပြောတယ်ဆိုတော့ကျွန်တော်တို့ဟိုဒီလာပြီးတော့မှမဲထည့်မယ်ဆိုတော့စိတ်ဝင်စားမှုနည်းရဲဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်။
ဟုတ်ကဲ့ပါအဲ့တော့ဒါဆိုလို့ရှိရင်ဂျာပြက်ရွေးကောက်ပွဲကျင်းပဖို့ကြော်ညာတဲ့အားနည်းလို့လားဒါမှမဟုတ်လို့ရှိရင်လူထုစိတ်ဝင်စားမှုကဟိုဥက္ကဋ္ဌကြီးဥလှသိန်းပြောသူပါတယ်ဟိုဒီဂျာပြက်ရွေးကောက်ပွဲကိုဒီမြန်မာ idol လောက်တောင်မှစိတ်မှုလူထုကစိတ်ဝင်စားမှုမရှိဘူးဆိုပြီးတော့ပြောတာလေကျွန်မကြားလိုက်ရပါတယ်ရှင်
နိုင်တာကတော့ကျွန်တော်တရင်ချင်းနဲ့ချင်းချင်မှုကလည်းရုပ်ောက်ပဲကော်မရှင်တစ်ခုတည်းကပဲကျွန်တော်လုပ်တယ်ဂျာဗီရုပ်ောက်ပဲနဲ့ပတ်သက်လို့ဒီဂျာဗီရုပ်ောက်ပဲရှိတယ်မဲဆင်းနဲ့ကတ်တော့မယ်ဆိုတာကိုအဓိကကျွန်တော်တို့ပညာပေးလုပ်ငန်းတွေလုပ်တာကအကရုပ်ောက်ပဲကော်မရှင်နဲ့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းချို့ရပဲလုပ်တယ်ဒီနိုင်ငံကြီးပါတီတွေကလည်းကျွန်တော်မက်ဆက်စည်းရုံးမှုကိုသူတို့ဖေဖော်ဝါရီလနေ့မှာစတယ်ဆိုပေမဲ့တကယ်တမ်းကျတော့သူတို့အချိန်မြင့်တာကမတ်လကျွန်တော်တို့ဟိုဟိုအလေလောက်မှသူတို့မြင့်တာပေါ့ဆိုတဲ့အခါမှာဂျာဗီရုပ်ောက်ပဲရှိတဲ့ပြည်သူလူထုကဒီကနနေနေပါစေဦးနော်နိုင်ငံသားတယောက်ချင်းစီရဲ့ခွင့်ရေးအတွက်ကိုဒါအရေးကြီးရဆိုတာကိုနှုတ်ဆက်ကော်မရှင်နဲ့ဆက်ဆိုရရှိတာကိုသိရတယ်ဆိုပါတီဆရာတွေကိုကျွန်တော်တို့စုံစမ်းတာမျိုးလေးဟုတ
်ကဲ့ပါအဲ
ဟုတ်ကဲ့
ဟုတ်ကဲ့ပါโอเคအခုဂျာပြရွေးကောက်ပွဲအတွက်ကိုအင်တိုင်းအားလိုက်စီယုံရင်ဆင်းနေတဲ့ NDF ပါတီကဟိုဥက္ကမောင်ဥခိုင်မောင်ကြီးရှိပါလားရှင်
โอเคရှိပါတယ်ခင်
ဗျာโอเคဥက္ကမောင်ဥခိုင်မောင်ကြီးတို့ဟိုမဲဆွဲစီယုံတဲ့နေရာမှာဟိုအားရပါးရရှိရလားလူလူရဲ့ထောက်ခံမှုကရောဘယ်လိုရှိပါလဲရှင်တော်တော်လေးလဲပြင်ပန်းနေပြီလို့သိရပါတယ်အားလဲနာပါတယ်ရှင်โอเค
โอเคပါဗျာဟိုကျွန်တော်ကတော့စကတည်းကဖေဖော်ဝါရီလမှာစတာထွက်ထွက်ချင်းကိုကျွန်တော်က9ရက်တပတ်တိတိတော့ NDR အဲဒီဥကုန်ကြီးကိစ္စဖြစ်တာနဲ့ကျွန်တော်တပတ် silent လုပ်ပါတယ်အဲဒီ silent လုပ်ပြီးတဲ့တပတ်နောက်ပိုင်းမှာနေ့တိုင်းနီးပါးလောက်ကျွန်တော်ထွက်ပါတယ်တချို့ဟိုတပတ်မှာ10ရက်လောက်2ရက်လောက်ကျွန်တော်နားတာတွင်ဇန်နဝါရီထွက်ပါတယ်အဲ့ဒါထွက်တာကဒီလူတို့ကဒီရွေးကောက်ပွဲရှိတာကိုမသိတဲ့လူတွေကများပါတယ်ပြီးတော့အလုံကဥခိုင်မောင်ကြီးကဘာလို့ကမာရွတ်မှာလာပြီးစီယုံလာလဲဒီဘက်မှာဘာလို့ဟိုလာလို့တာလဲဒီဘက်မှာရွေးကောက်ပွဲရှိလို့လားဆိုတော့တအံ့တော်နဲ့မေးတာတွေလည်းတွေ့ရတဲ့အတွက်လူလူကတော်တော်မသိကြတဲ့သဘောမျိုးဖြစ်ပါတယ်အဲဘယ်တော့ပဲဒီဘက်မှာရွေးကောက်ပွဲကော်မရှင်ကဘယ်တော့ပဲညင်ညာညင်ညာတချို့ဟာကြတော့ညမအတန်တို့တခြားဒီရုပ်တံတွေကိုစိတ်ဝင်စားတဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့အခုမှကျွန်တော်တို့ကောင်းကောင်းသိရတဲ့သဘောဖြစ်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဥက္ကမကြီးဆက်ပြောပါရှင်ဟုတ်ကဲ
့ဟုတ်ကဲ့အဓိကတော့ပြည်သူလူထုကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မသိတဲ့အနေထားမျိုးကနေလွတ်တော်ကိုယ်စားလှယ်လောင်းတွေကကိုယ့်ကိုမဲပေးတဲ့ပြည်သူလူထုသိအောင်တော်တော်ကြီးကိုကိုယ့်ဟာကိုယ်စူးစမ်းကြရတဲ့သဘောကအများဆုံးနှိပါဖြစ်နေပါတယ်အဲအဲ့လိုပဲတော်တော်ကဖေ့စ်ဘွတ် PAC အဖွဲ့ကလည်းသူတို့ကစတန်းကြီးကောက်ကြတာမှန်ပါတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်တွေကိုပဲဘာပြဿနာရှိတယ်လဲဘာအခက်အခဲရှိတယ်တွင်တွင်မင်းနေပါတယ်ကျွန်တော်တို့ကဘာအခက်အခဲရှိတယ်လို့ပြောရမယ့်ကိစ္စတော့တော်တော်ခက်ပါတယ်ဥမာကျွန်တော်ကမာရွတ်မြို့နယ်မှာရွှေဘရောက်ရိတ်မုံတို့ဘာရိတ်မုံတို့ရွှေငါးရွှေရှိပါတယ်အဲ့ဒီကိုကျွန်တော်တို့ကလုံကြုံရေးကတားတာနဲ့ဝင်လို့မရတဲ့နေရာတွေလည်းရှိပါတယ်အဲ့တော့အုတ်ချုပ်ရေးကလွတ်တော်ကိုယ်စားလှယ်လောင်းတွေလာရောက်ပြီးမဲဆွဲစည်းရုံးတဲ့အခါမှာဝင်ဝင်ပြုပါလို့ပြောထားတာလည်းမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကဘယ်သူအကူအညီတောင်းလို့တောင်းရမှန်းကိုမသိရတဲ့ဘဝနဲ့အဲမက်ဆေ့ချ်စီးရုံးရတာအခုကျွန်တော်ကရန်ကုန်မှာ9မြို့နယ်ကိုမက်ဆေ့ချ်စီးရုံးရပါတယ်အဲအဲ့ဒီခါမှာ9မြို့နယ်ကိုကျွန်တော်ကအလဲကျသွားပါတယ်အဲဒီလိုသွားတာတောင်မှဈေးထဲမှာတို့ဈေးရောင်းတဲ့လူတွေကဘယ်ဆိုးရပဲတက်တက်တို့တို့ကလမ်းမေးမှာပဲဈေးရောင်းရမှာမဲပေးဖို့လုံးဝစိတ်ဝင်စားဘူးလို့ပြောတဲ့လူတွေလည်းရှိပါတယ်အဲအဲ့တော့ကျွန်တော်တို့ကမဟုတ်ဘူးလက်ရှိအခြေအနေလေးကိုကျွန်တော်ရှင်းပြရပါတယ်အဲတိုက်တဲ့သူကိုမဲပေးပါအီဒီလာတီရဲ့ရွေးကောက်ပွဲရှိပါတယ်ကျွန်တော်တို့ဟာတိုင်းပြည်အတွက်လိုအပ်လို့ပါကြတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လိုအပ်တဲ့ပြည်သူအတွက်လိုအပ်ချက်လေးတွေကိုလွတ်တော်မှာတင်ပြဖို့အတွက်ပြည်သူတွေတုံရင်တုံရင်ဘဝကမြေပြောင်းလဲဖို့အတွက်ကျွန်တော်တို့အတတ်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမှာဖြစ်ပါတယ်ဒီချက်အလေးရှင်းပြရပါတယ
်ရှင်း
ပြတော့မှပြည်သူချက်အလေးနားလည်လာတဲ့သဘောမျိုးနဲ့အခုမှနည်းနည်းလေးရွေးကောက်ပွဲကိုတက်ကြွလာတာလို့ဟုတ်မြင်ရပါတ
ယ်ဟုတ်ကဲ့ပါကျေးဇူးပါပဲအဲနောက်တစ်ယောက်ဟိုဒီနေ့စနေဘက်မှာပါဝင်မယ်နောက်တစ်ယောက်ကတော့ NUP ပေါ့နော်အရင်တုန်းကတော့ဒီတာဆညာတိုင်းရင်းသားစီလုံးညွညွရေးပါတီရဲ့အတွင်းမှုပါဦးဟန်ရွှေပါဦးဟန်ရွှေနေကောင်းပါလားရှင်
အဲကောင်းပါလားခင်ဗျကျွန်တော်ဒုက္ခထားပါခင်
ဗျ။ Oh sorry ပါဟုတ်ကဲ့ဒုက္ခထားကျွန်မလည်းဟိုယာရုတွေခဏခဏပြောင်းမှုကျွန်မမေ့သွားလို့ပါ sorry ပါဟုတ်ကဲ့ပါအဲ့တော့ဦးဟန်ရွှေတို့ပါတီအနေနဲ့ဘယ်နှစ်ယောက်လောက်များပါဝင်ရှင်ပြိုင်မှုစီစဉ်ထားပါလဲရှင်
ဟုတ်ကဲ့တော့ဒီကြက်ပြည့်ရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်က200ပါ။နောက်အမျိုးသားလွှတ်တော်က300ပါခင်ဗျ။ပြည်သူ့လွှတ်တော်အနေနဲ့ကတော့ကျွန်တော်တို့သခိုင်းတိုင်းဒေသကြီးမုံရွာမြို့နယ်မဲဆန္ဒနယ်နဲ့ဒီမွန်ပြည်နယ်ထောင်စုံမြို့နယ်မဲဆန္ဒနယ်200မှာဝင်ပြိုင်ပြီးတော့ဒီအမျိုးသားလွှတ်တော်အနေနဲ့ကတော့ပုဂံတိုင်းဒေသကြီးအမှတ်4ပေါ့လေ။ကျွန်တော်တို့လုံလေးပင်ကျော်ကအဒီမဲဆန္ဒနယ်ဒီ300ပဲကျွန်တော်တို့ဝင်ပြီးရှင်းပြိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ပါဟိုချောင်းစုံကတော့နည်းနည်းလေးပွဲစုနေပါတယ်အဲ့ဒီဘက်ကစီယုံရေးအခြေအနေလေးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်တို့ချောင်းစုံကတော့ကျွန်တော်တို့ဒီနေရာကဟိုကျွန်တော်တို့တော်တော်ကိုဆိုလည်းကလည်းချောင်းစုံဇာတိသားပေါ့လေကျွန်တော်မောင်မျိုးသားပဲကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဖြစ်တဲ့အခါကျတော့အဲ့ဒီနေရာကိုလည်းပဲကျွန်တော်တို့တော်တော်လေးမျှော်မှန်းပြီးတော့ကျွန်တော်တို့ကတော့စီယုံရေးဝင်ပါတယ်စပြီးတော့ပေါ့လေကျွန်တော်တို့လက်60လောက်ချိန်နေရနေစပြီးတော့စီယုံရေးဝင်ထုတ်ရှားအကောင့်တွေပေါ့ဆောင်ရွက်ပါတဲ့ခင်အဲ့တော့အစ်မလေးပဲဟိုဘလိုပဲဖြစ်ဖြစ်ပေါ့လေချောင်းစုံနေနဲ့ကျွန်တော်လှုပ်ရှားလို့ရနိုင်ပါတယ်သို့တော့ဒီမှာကဒီ hot issue ကတော့အဲခုနပြောတဲ့ဟလာညပြောတဲ့ဖွဲ့စုတဲ့ဆိုတဲ့ဟာပေါ့ရတရားကိစ္စနာမည်ပေးဖို့ကိစ္စဖြစ်လာတဲ့ခါကျတော့ဒီမှာလည်းပဲချောင်းစုံဖြစ်တဲ့ဒေသလည်းဖြစ်တဲ့ခါကျတော့အဲရွေးကောက်ပွဲဒါပြရွေးကောက်ပွဲဆိုတာလည်းကိုအဲ့ဒီကိစ္စပို့ပြီးတော့လွှမ်းမိုးတဲ့အနေအထားလို့ကျွန်တော်တို့ဖြစ်ပါတယ်ဒါကြောင့်မလို့ဒီဟာလည်းပဲကြည့်ရတယ်ကြည့်ပါလိုက်ပြီးတော့ခုနကုချက်မှာကိုပန်တီရေးရကိုပြုတ်နေအကောင့်ထဲပေါ်ဆောင်ရမှုကိုပြည်သူတွေကအဆုံးဖြတ်ပြီးပါဆိုရဟာကိုကျွန်တော်တို့တော်တော်ကိုလိုက်ပြီးတော့ပြောနေဆိုတရားတဲ့ပေါ်ကျွန်တော်တို့ရှိပါတယ
်ဟုတ်ကဲ့ပါဟိုပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကဒီတဆညာပါတီကတနေရနိုင်နေတင်ပါရယ်နော်ဟိုကျွန်တော်တို့ပူတာဦးတင်ပါရယ်နော်ပူတာဦ
းဟုတ်ပါတယ်ပူတာဦးပါအမျိုးသားလွတ်တော်မှာပါဗျဟု
တ်ကဲ့ပါဟုတ်ကဲ့ပါအခုကျမတို့နောက်တစ်ယောက်ပေါ့နော်ကျမတို့ပါဝင်ဆွေးနွေးပေးမယ့်သူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုစလဲဖြစ်ပါဝင်ရှင်ပြိုင်မဲ့ဒီအမျိုးသားလွှတ်တော်အတွက်ပါဝင်ရှင်ပြိုင်မဲ့ဒေါ်ဆန်းဆန်းမြင့်ပါဒေါ်ဆန်းဆန်းမြင့်ရှိပါလားရှင်ဟယ်လိုဟုတ်ကဲ့ပါမင်္ဂလာပါရှင
်
မင်္ဂလာပါဟုတ်ကဲ့
မင်္ဂလာပါရှင်
ဟုတ်ကဲ့ပါစီယုံရီတွေစီယုံရီတွေတောက်လျှောက်တနေကုန်စင်းထားတော့တော်တော်လေးလေးပြင်ပန်းနေပြီလို့ကြားရပါတယ်ရှင်
ဟုတ်ကဲ့အားလဲနာနာဆိုတော့ခုနာနာပြန်ဟုတ်ကဲ့အဲ့ဒါနဲ့လဲဝင်နေတာဟုတ်ကဲ
့ဟုတ်ကဲ့အားလဲနာပါလေရှင်အခုဟိုအခုစီယုံရင်းဆင်းရတဲ့အခြေအနေလေးပေါ့နော်လူတို့ဘက်ကတုံ့ပြန်မှုလူတို့ဘက်ကထောက်ခံမှုအခြေအနေဘယ်လိုများရှိပါလဲရှင်အားရကြည်နတ်မှုရှိပါရဲ့လားရှင
်ဟုတ်ကဲ့တောင်းပါလေတောင်းပါလေကတချို့ကကြားရလေဒီဂျာပြတ်ကိုအဲအတိတ်ကိုမသိရခါကြတော့မကြောက်2015လောကသူတို့ထည့်ပေးထားခဲ့တဲ့နေတွေတက်ကုန်လားပျောက်ကုန်လဲဒါကြောင့်เนี่ยโอ้แท้ๆคันยาละเลยคือเลยเบคอนนี่ดิจมารู้ซีอินี้สินะเนี่ยมาเมจาเลยน
ี่โอเคป่ะเออ
โอเคเมจาไล่ได้ครั้งจ้ะแล้วตัวตบออกน้าเลยตาเลยไอ้ครั้งจ้ะแล้วโอเคตัวเมไปบ่แม้ก็เอเนอร์จีไว้ไปบ่แม้คือเลยอตันนี้เปลี่ยนถั่วละเลยป่ะ
ဟုတ်ကဲ့ပါအဲ့တော့အခုဒေါ်ဆန်းဆန်းမြင့်ရှင်ပြိုင်မဲ့နေမြီမှာရှင်ပြိုင်ဘက်ကရောဘယ်ပါတီတွေရပါလဲရှင်
ရှင်ပြိုင်ဘက်ပါတီတွေကတော့၅ပါတီရှိတယ်လေ။ဒီမှာနဲ့ကျမတို့ပါတီနဲ့ရှင်ပြိုင်ရမှာ၅ပါတီရှိတယ်လေ
။ဟုတ်ကဲ့ပါ။အဲ့တော့အဲ့ဒီပါတီတွေရဲ့အခြေအနေနဲ့ရှင်လို့ရှိရင်ကိုပါတီအနေနဲ့အားသာတယ်လို့ယူဆပါလား။တချို့တွေလည်းဟိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတာဘာမှလည်းအပြောင်းလဲမရှိဘူး။ဘာမှလည်းမထူးဘူးဆိုပြီးတော့ဟိုစိတ်ပြက်နေကြတဲ့လူတွေလည်းရှိတာပေါ့နော်။အဲ့တော့အဲ့ဒီအခြေအနေလေးနဲ့ပတ်သက်လို့ရောဘာတွေသိရပါလဲရှင်။ Hello Hello
တန်တန်ရှိနေတယ်ဒီကအော်ပါတော့တောင်းသူကမနက်မာဂျီအကောင့်ကြီးနားမလာဘူးတိတ်တယ်ပါဒီတန်တန်ရှိနေတယ်ပါဒီနာနေရတာနာဒီလိုက်စမှတ်ဒီတော့အဲ့မှာကျန်တဲ့ပါတီတွေအနေထားလေးပါတီကျန်တဲ့အနေထားတော့နောက်ပါတီကတော့သူနဲ့ရှင်ပြနေဆိုနိုင်တယ်လို့ပဲတစ်ချက်ချက်ယုံကြည်တယ်လေ
ဟုတ်ကဲ့ပါ
ตัวเนี่ยดีกว่าทายี้ใหญ่อ่ะแม้ปาร์ตี้นี้นักขุมาละจมารุปาร์ตี้เนี่ยปีกันชุบปาร์ตี้ก็ดีปาร์ตี้ပါပဲ
โอเคပါ
แต่แม้ชี้ยงในเนี่ยมาแล้วจมารุမျိုးသားที่หมู่สีเฟเจอร์ในเนี่ยก็တော့โหมิตรเตียเนี่ยပဲก็ลืมๆน้าเล่นอ๋อเปียๆเลยไอ้ลูกนี้ชี้ยงเนี่ยแต่แม้จมารุเม็ดลงนี่ปีนี้ไม่ชี้ยงในขาจ้ะแล้วลูกเนี่ยน้าเล่นเลย
โอเค
ပါชี้ยงน่ะแล้วปุ๊บแม้ปุ๊บเนเนเนี่ยลูกเนี่ยชื่อมาပဲปุ๊บเนเนก็ลาเลยจมารุดีလုတ်ကဲ့ရေချော်ကြီးကားတွေနဲ့လုတ်တော့ပေးတယ်ဆိုတဲ့အခါကျတော့လူကြီးကတော့ energy ပေါ်မှာတော့ပိုစိတ်ဝင်စားမှုရှိတာအမှန်ပဲလေ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်ဟု
တ်ကဲ့ good luck ပါ
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့တောတာရှင်တယောက်ကမေးမြန်းမှုတောတာရှင်တယောက်ထိုင်းနိုင်ငံကနေပြီးတော့ရောက်ဟို live ပေါ်မှာရောက်နေပါပြီဥတန်းထွန်းရှိပါလားရှင
်ဟုတ်ကဲ့ရှိပါပြီ
ဟုတ်ကဲ့ဥတန်းထွန်းပါသိချင်ပါလားရှင
်ဟုတ်ကဲ့ပါ
ဟုတ်ကဲ
့ဟုတ်ကဲ့ပါဒီအခုရွေးကောက်ပွဲနဲ့ပတ်သက်လို့အဲ energy ဝင်ပြိုင်မယ်လို့ကြားရတဲ့ခါကျတော့ဝမ်းသာတာပေါ့ဗျာ
ဟုတ်ကဲ့ပါ
ဝမ်းသာတာဆိုတော့2015 2019တောက်လျှောက်လဲပြည်သူလူထုကနေပြီးတော့ NLD ကိုထောက်ခံနေတာဖြစ်နေတဲ့အတွက်ဘယ်သူဝဲခွဲခွဲအမြဲစီးလုံးမယ်ဆိုတော့ NLD ရဲ့ ဒီအနေအောင်စိတ်ကတနိုင်ငံလုံးအတွက်လွှမ်းမိုးသွားလိမ့်မယ်လို့ကျွန်တော်လည်းယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟို energy
ဟုတ်ကဲ့ပါဒီရုပ်ောက်ပေါ်မှာဒီရုပ်ောက်ပေါ်မှာ energy ပဲအပြတ်အသတ်နိုင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ် energy ထောက်ခံသူတယောက်ဖြစ်ပါတယ်ဦးတန်းထွန်းနောက်မင်းမြတ်မဲ့သောတာရှင်တယောက်ကတော့ slime ဖွေကုန်းဖြစ်ပါတယ် hello မင်္ဂလာပါ
ဟုတ်ကဲ့မဟုတ်ဟာ
ဟုတ်ကဲ့ပြောပါရှင်
ဟုတ်ကဲ့ကြားပါတယ်ဟိုဘလိုင်းကားပေါ်မှာသို့တော့လေ
ဟုတ်ကဲ့ပြောပါရှင်
အေးအခုချက်ချက်ကြွေးကောက်ပွဲဟာဘာဖြစ်လို့လူတွေကတိတ်ဆိတ်မှုန်စားတယ်ဆိုရင်တော့ဒီဒီဥကြီးနည်းနည်းလေးကဘာအပြောင်းလဲမှလဲလုံးနိုင်မှလဲမဟုတ်တော့ဘူးပြီးရင်တော့ပြီမမှာ NAD ကပဲဟိုအပြတ်တတ်နိုင်ရမယ့်ပုံစံဖြစ်နေတယ်နောက်ပြီးတော့မှဒီပြီမဟိုဟာပြီနေတယ်မှလည်းပဲချမ်းပြီနေမှာနည်းရနိုင်နိုင်တယ်နောက်ပြီးတော့မှချင်းပြီနေတဲ့ချောင်းစုံမှလည်းပဲအော်နိုင်နိုင်လေအဲ့တော့ NAD ကစစ်တနေစစ်တနေရနိုင်နိုင်လေအဲ့တော့ဟိုကသခိုင်မာတော့သခိုင်ပါတီရနိုင်နေစမို့ထင်တယ်နောက်ပြီးတော့ရှမ်းမာတော့ရှမ်းကဟို6နေရနိုင်နေထင်တယ်နောက်ပြီးတော့ကရားမှာကြတော့ကရားကတည်းနိုင်လိမ့်မယ်ထင်ပါလို့ဆို NAD ကဝင်မပြိုင်ဘူးလားဟု
တ်ကဲ့ပါ
အဲ့တော့ဒီတက်ထဆွေးကောက်ပွဲမှာခြုံချိနေဆိုရင်တော့ NAD ရပဲညတော့ထင်နိုင်မှာပါခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အခုဒီနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ NLD ကဦးနေစောနိုင် SNLD ကဦးဆိုင်လင်းမြတ်ပြီးတော့ Pace အဖွဲ့ကဆိုင်းရဲကျော်စွာမြင့်နဲ့ဦးရထွန်းဦးခင်မောင်ဦးခိုင်မောင်ကြီး NDF ကဦးဟန်ရွှေ NUB ပါတီဒေါ်ဆဆမြင့် NLD ကိုစလေလောင်းတို့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်
တော်ခင်ဆုံးဝင်စီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တွေတောင်းလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ဆက်သွယ်ကြပါအောင်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ
်2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စစ်ပွဲခံမှုတွေစုံစမ်းစစ်ဆေးနေတဲ့အောက်တိုဘာ2016ကနေထွက်ဖို့ဒီမိုကရက်ကိုစရီရဲ့တောင်းဆိုမှုတွေကိုကော်မတီဥက္ကဋ္ဌဒဗန်နူနက်စ်ကညှင်းဆန်လိုက်ပြီးနောက်မှာပဲဒီသတင်းပတ်မှာပြုလုပ်မဲ့အစည်းအဝေးပွဲတွေအားလုံးကိုကော်မတီကပြတ်သိမ်းလိုက်ပါတယ်။ယာရုကနှုတ်ထွက်ပေးဖို့ကော်မတီဝင်2ဖြစ်တဲ့ဒိုမိုကရက်ပါတီအောက်လွှတ်တော်မှအဒန်စကီဖာကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသူ့အနေနဲ့ထွက်ပြေးမှာမဟုတ်နိုင်တဲ့ထွက်ပြေးကိုအကြောင်းရှိရကြောင်းငြင်းဆန်ခဲ့တာပါ။အမေရိကန်သမ္မတဘရက်ကိုဝါမလည်းထက်မှာပြဋ္ဌာန်းထားတဲ့ပတ်ဝန်းကျင်ထင်းသိမ်းစည်းမျဉ်းတွေကိုပြတ်သိမ်းမဲ့အမိန့်ချက်ကိုဒီကနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်မဲ့အကြောင်းသမ္မတအင်ပီရိုတာဝန်ရှိသူတွေကပြောဆိုထားပါတယ်။စီးပွားရေးအတွက်အဓိကရည်ရွယ်ထုတ်ပြန်လိုက်တဲ့အမိန့်ဟာပတ်ဝန်းကျင်ကိုထင်းသိမ်းဆောက်ရှောက်ရင်းအမေရိကန်မှာစွန့်ရင်တွင်းမြင့်ထုံးလုံးသွားနိုင်မှုသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းအင်ပီရိုအစိုးရရရှိသူကသတင်းနောက်တွေကိုပြောဆိုခဲ့တာပါ။ကုလသမဂ္ဂလူခွင့်ဒီရေးကော်မရှင်ရဲ့ကောင်စီရဲ့အကြီးအကဲကအိရတ်စစ်တပ်နဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေအနေနဲ့မိုးဆူမျိုးက ISIS အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခတ်တဲ့နည်းပြတွေကိုပြန်လည်သုံးသပ်ဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာဟီဒူဆိုင်က ISIS စစ်သွေးကြွတွေဟာအရတားတွေကိုလူသားတိုင်းဖြစ်အုံချနေတဲ့မိုးဆူလိုနေရာမျိုးမှာလေကြောင်းတိုက်ခတ်မှုတွေကြောင့်အရတားတွေပေါ်အန္တရာယ်ဖြစ်စေနိုင်တယ်ဆိုပြီးသတိပေးခဲ့တာပါ။မချတဲ့ငါတန်းသားလက်နက်ကင်ဖွဲ့ရင်းနဲ့လက်နက်ကင်ပြုခတ်တဲ့ဖြစ်ပေါ်ရမြန်မာနိုင်ငံနေဆက်ဒေသမှာတရုတ်စစ်တပ်ကဒီကနေ့မှပဲစီးရဲလိချင်းမှုတွေပြုလုပ်ပါတယ်။တရုတ်ပြည်သူတပ်မတော်ရဲ့နှစ်စဉ်လေးစီးရဲလိချင်းမှုတစ်စိတ်တစ်ပိုင်းဖြစ်တရုတ်နိုင်ငံတောင်ပိုင်းမှာကြီးစစ်တွေနဲ့စီးရဲလိချင်းနေတာပါ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစည်းအဝေးထုတ်လုပ်ရမှုကမခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကမီခဲလ်ဒူဘင်စကီဖြစ်ပါတယ်။VOA American တမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48 50လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါ့ရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.